Welcome to the Voice of America in Burmese.
Mingala Boudu ne manakin chit ja ba de khmyar. VOA American tan ye 2022 khu ni malla 30 ye Boudu ne manakin a season 2 ko American pi daw su Washington DC myo daw ka ni dai yai thulun pe ni ba de. Ta chain ne ma be VOA Facebook sa myan na ga ba yautan ne atu pu rwe dai yai thulun pe ni ba de khmyar.ကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့ဗော်ဒူးနေမနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါဒီကနေ့မနက်ခင်းထုတ်လုပ်ပေးမယ်နောက်ဆုံးရထိတ်တန်းပြောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကတော့ယူကရိန်းမှာစစ်အရှိန်ရုရှားကရှော့ချမဲ့အပေါ်စောင့်ကြည့်မဲ့အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ပြောကြားလိုက်ရိုဟင်ဂျာဒုက္ခသည်တွေကိုလူသားချင်းစာနာမှုအကူအညီဒေါ်လာ152တန်းပေးမယ်လို့အမေရိကန်ကြေညာစီးပွားရေးလုပ်ငန်းရှင်နဲ့ဆွေစီဝိုင်းလုပ်ငန်းရှင်ရွှေတန်လွင်ဦးကျော်ဝင်းကိုစစ်ကောင်စီကဖမ်းဆီးလိုက်စတဲ့သတင်းတွေဖြစ်ကြပါတယ်။အဲဒီနောက်သတင်းပေးပို့ခြင်းနဲ့နိုင်ငံတကာသတင်းဆောင်ပါတွေကိုလည်းဆက်လက်တင်ဆက်ပေးမှာပါ။အဲဒီအထက်ကအမည်အနေနဲ့ကြားမှာတကူရတော့
တိုက်ပွဲတွေကဒီဘက်ဖလူနယ်ကြတဲ့ရှားပေါ့နော်။ဖလူဝလီနာဒီဘူဘူအဲ့ဒီဘက်မှာတရှောက်ဖြစ်နေ။ဒုက္ခသည်တွေကထိုင်းဘက်ကောင်နဲ့တလုံးမရအောင်တိုက်ပွဲတွေဖြစ်တဲ့ခါကျတော့သူတို့ဒီစစ်ဆောင်စခန်းတွေရဲ့ဒီကန်းဆက်မှာပဲသူတို့နေရတယ်။
KNU နဲ့စစ်ကောင်စီတိုက်ပွဲတွေကြောင်းဒုက္ခသည်အများအပြားထွက်ပြေးနေကြရတဲ့သတင်းပေးပို့ချက်မှာအပြည့်စုံကြားမှာပါဒါအပြင်အပြစ်ရတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်တီးဆွေးနွေးပွဲအကြောင်းသတင်းနဲ့ထိုင်းနိုင်ငံမှာနေစွမ်းအင်ထုတ်ယူတဲ့ဆိုလာပြားတွေတမျောတခေါ်တပ်ဆင်ထားတဲ့အကြောင်းသတင်းဆောင်ပါကိုလည်းထုတ်လွှင့်ပေးရမှာထုတ်လွှင့်ပေးပါမယ်အပတ်စဉ်ကဏ္ဍတွေအနေနဲ့အမေရိကန်နိုင်ငံရဲ့ကမ္ဘာတလွှခီးသွားတဲ့အင်ကာညာပိုင်းဆွေးနွေးကမ်းတို့ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ကဲအခုတော့ဒီကနေ့ဗော်ဒူးမနဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာထိပ်တန်းရောက်သတင်းတွေကိုကိုဇော်မိုးကျော်နဲ့မတ်သိန်ကြီးတို့ကပြောပြပေးကြပါခင်ဗျာ
ရုရှားနဲ့ယူကရိန်းကြားငြိမ်းချမ်းရေးဆွေးနွေးပွဲတွေလုပ်နေစဉ်ရုံချင်မှုရရှိအောင်ယူကရိန်းမြို့တော် KF နဲ့မြောက်ပိုင်းမြို့ကြီးဖြစ်တဲ့ Chernihiv မြို့တွေကိုရုရှားတပ်တွေကတိုက်ခိုက်မှုရှော့ချသွားမယ်လို့ပြောတဲ့အပေါ်အမေရိကန်နဲ့မဟာမိတ်နိုင်ငံတွေကစောင့်ကြည့်သွားမယ်လို့အင်္ဂါနေ့မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပါတယ်
။ We'll see. I don't read anything into it until I see what their actions are.
ကျွန်တော်တို့စောင့်ကြည့်သွားမှာပါ။သူတို့တကယ်လှုပ်ဆောင်တာကိုတွေးမြင်ရမှာပဲ။တကယ်လှုပ်ဆောင်တယ်လို့မှတ်ယူမှာပါလို့သမ္မတဘိုင်ဒန်ကရင်းထောက်တွေကိုပြောဆိုသွားတာပါ။သမ္မတဘိုင်ဒန်အနေနဲ့ဗြိတိန်၊ပြင်သစ်၊ဂျာမနီနိုင်ငံခေါင်းဆောင်တွေနဲ့ဆွေးနွေးခဲ့ကြပြီးရုရှားကပြောတဲ့အတိုင်းလုံမလုံစောင့်ကြည့်သွားဖို့သဘောတူခဲ့ကြကြောင်းနဲ့အခုအချိန်မှာတော့ပိတ်ဆို့ရေးယူမှုတွေကိုဆက်လက်လုပ်ထားမှာဖြစ်ပြီးယူကရိန်းကိုစစ်လက်နက်ပစ္စည်းတွေဆက်လက်ထောက်ပံ့နေဦးမှာပါလို့တပ်ပရဘိုင်ဒန်ကသတင်းတောက်တွေကိုဆက်လက်ပြောဆိုခဲ့ပါတယ်။တူရကီနိုင်ငံမှာပြုလုပ်နေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲမှာအင်ကာနေအစောပိုင်းကရုရှားဘက်ကအခုလိုယူကရိန်းမျိုးကြီးနှစ်ခုကိုတိုက်ခိုက်နေတာတွေရှော့ချသွားမယ်လို့ပြောဆိုခဲ့တဲ့အပေါ်သမ္မတဘိုင်ဒန်ကတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။ရုရှားဒုတိယကာကွယ်ဝင်ကြီးအလက်ဇန္ဒားဖိုမင်ကတော့ယုံကြည်မှုတိုးလာစေဖို့လှုံ့ဆော်တာလို့ပြောဆိုပါတယ်။ရုရှားကာကွယ်ဝင်ကြီးဆာဂေးရှိုင်ဂိုကတော့ယူကရိန်းကခွဲထွက်ကြောင်းကြေညာထားတဲ့လူဟန်နဲ့ဒုံနက်ဒေသတွေပါဝင်တဲ့ဒုံဘေ့စ်ဒေသမှာရုရှားတပ်တွေကအဓိကပြစ်မှတ်ထားလှုံ့ဆော်သွားမှဖြစ်ကြောင်းပြောဆိုခဲ့ပါတယ်။သူလျော်လုံးနေတယ်လို့ဆွဆွဲချင်းနဲ့ရုရှားတန်တမန်18ယောက်ကိုနှင်ထုတ်လိုက်ကြောင်းနယ်သာလန်နိုင်ငံကအင်ကာနေမှာကြေညာလိုက်ပြီးနောက်တခြားဥရောပနိုင်ငံတွေကလည်းအလားတူကြေညာခဲ့ပါတယ်ရုရှားတန်တမန်18ဦးဟာထောက်လန်းရေးလုပ်ငန်းတွေကိုလျှို့ဝှက်လုပ်ကိုင်နေသူတွေဖြစ်တာကြောင့်တိုင်းပြည်ကနေနှင်ထုတ်ခဲ့တာလို့နယ်သာလန်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်နယ်သာလန်ပြည်ထောင်နောက်အင်ကာနေမှာပဲဘယ်လ်ဂျီယံနိုင်ငံကရုရှားတန်တမန်22ဦးချက်သမရနိုင်ငံက2ဦးနဲ့အယာလန်နိုင်ငံက၄ဦးကိုနှင်ထုတ်ခဲ့ပါတယ်။မဟာမိတ်တွေနဲ့အတူ EU ဥရောပနိုင်ငံတွေမှာရုရှားထောက်လန်းရေးတွေနဲ့သွားအောင်လှုပ်ဆောင်တာဖြစ်တယ်လို့ချက်သမ္မတနိုင်ငံနိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုပါတယ်။ပြီးခဲ့တဲ့ရက်သတ္တပတ်တွေတုန်းအတွင်းကအမေရိကန်ပြည်ထောင်စု၊ဘူဂေးရီးယား၊ဆလိုဗက်ကီးယား၊အက်စတိုးနီးယား၊လစ်သူရေးနီးယား၊လာဗီးယားနဲ့မွန်တီနီဂရိုနိုင်ငံတွေကလည်းရုရှားတန်တမာတွေကိုနှင်ထုတ်ခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကပိုလန်နိုင်ငံကလည်းရုရှားနိုင်ငံသား45ဦးကိုတန်တမာအယောင်ဆောင်ကလျှို့ဝှက်ထောက်လန်းရေးအလုပ်တွေလုပ်နေတဲ့ဆိုတာတိုင်းပြည်ကနေနှင်ထုတ်ခဲ့ပါတယ်။ရုရှားအစိုးရကလည်းမလအစောပိုင်းကလစ်သူရေးနီးယားတန်တမာ4ဦး၊လာဗီးယားတန်တမာ3ဦး၊ အက်စတိုးနီးယားတန်တမန်၃ဦးစုစုပေါင်း၁၀ဦးကိုတိုင်းပြည်ကနေနှင်ထုတ်ခဲ့ပါတယ်။ Israel မြို့တော် Tel Aviv ရဲ့စင်ဂျေဘုံမြို့ဖြစ်တဲ့ဗနေပရက်မြို့မှာအင်္ဂါနေ့ကတနတ်သမား၁ဦးကတိုက်ခတ်ခဲ့တဲ့အတွက်အနည်းဆုံးလူ၅ဦးသေဆုံးခဲ့ပါတယ်။တနတ်သမားဟာ Orthodox Christian တွေအများစုနေထိုင်တဲ့ရပ်ကွက်ထဲကလူနေတိုက်ခန်းဝရန်တာတွေကိုပစ်ခတ်ခဲ့ပြီးနောက်လမ်းသွာလမ်းလာတွေကိုပစ်ခတ်ခဲ့တယ်လို့ Israel သတင်းမီဒီယာတွေကဖော်ပြပါတယ်။အဲဒီနောက်တနတ်သမားကိုလုံခြုံရေးတပ်ဖွဲ့တွေကအသေးပစ်ခတ်ဖမ်းဆီးခဲ့ပါတယ်။ဒီပစ်ခတ်တိုက်ခိုက်မှုဟာဒီအပိုင်းအတွင်တတိယအကြိမ်ဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ရက်ကဟာဒီယာအယက်ဒေသမှာတနတ်သမားကပစ်ခတ်ခဲ့တဲ့အတွက်ရဲနှဦးသေဆုံးခဲ့ပါတယ်။အဲဒီမတိုင်ခင်တပတ်တုန်းကတော့ဘီယာရှိဘာမြို့မှာဓားနဲ့တိုက်ခိုက်ခဲ့တဲ့အတွက်လူ၄ဦးသေဆုံးခဲ့ပါတယ်။ဒီတိုက်ခိုက်မှုနှစ်ခုအတွက်တော့ Islamic အစွန်းရောက် IS အဖွဲ့ကသူတို့လက်ချက်လို့ကြေညာခဲ့ပါတယ်။ Israel မှာ IS တိုက်ခိုက်မှုဖြစ်လို့မရှိပါဘူး။ Israel ဝန်ကြီးချုပ်Natalie Bennett ကတော့မကြသေးခင်ကတိုက်ခိုက်မှုတွေဟာအချင်းအနေအသည့်ဖြစ်ကြောင်းနဲ့လုံခြုံရေးကိုတိုးမြင့်လှုပ်ဆောင်ဖို့အင်ကာနိကပြစ်ခတ်မှုမတိုင်မီနိုင်ငံပိုင်းလေးကတင်သတိပေးခဲ့ပါတယ်။ကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့ဝင်တွေလိုက်ပါလာတဲ့ရဟယံတစည်းအင်ကာနိကကွန်ဂိုနိုင်ငံအရှေ့ဘက်မှာပြတ်ကျခဲ့တဲ့အတွက်လိုက်ပါလာသူအားလုံးသေဆုံးသွားခဲ့တယ်လို့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူစတီဖင်ဒူဂျာရကပြောဆိုခဲ့ပါတယ်။ပြတ်ကျသွားတဲ့ရဟယံမှာကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့ဝင်ပါကစ္စတန်စစ်တပ်က6ဦး၊ဆာဗီးယားစစ်သား2ဦး၊ရုရှားစစ်သား2ဦး၊စုစုပေါင်း10ဦးလိုက်ပါသွားခဲ့ကြောင်းအစိုးရဘက်မှပြောဆိုထားခဲ့ပါတယ်။ရာချူလူမျိုးရဲ့အရှိတောင်ဘက်တပုံနဲ့အစိုးရတပ်တွေတိုက်ပွဲဖြစ်ပွားနေတဲ့ချန်စုအရပ်မှာကင်းတောက်လက်လက်စင်ပြတ်ကျခဲ့တယ်လို့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်။ဒါပေမဲ့ဘာကြောင့်ပြတ်ကျခဲ့တယ်ဆိုတာကိုတော့ပြောဆိုခဲ့ခြင်းမရှိဘဲစုံစမ်းနေစေလို့သာပြောဆိုခဲ့ပါတယ်။
ဒီ American Dam နဲ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ9.32 kHz 9335နဲ့9383 9.49 kHz 6153ပထမနိုင်ဝက်မှာ190 kHz 1505လို့ကနေပြောထုတ်လွှင့်ပေးနေပါရရှင
်ဒီ American မြန်မာဘာသာအစီအစဉ်ရဲ့ပုတ်ထုံးနေ့မနေ့ခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်မြန်မာဆီယနာတိမ်မှုကြောင့်ဖြစ်ရတဲ့ပြဿနာတွေအပေါ်စင်ကာပူနဲ့အမေရိကန်တို့အထူးစိုးရိမ်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ
် We're deeply concerned both of us by the continuing suffering and violence in Burma following last year's military coup
မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ကဆီယနာတိမ်မှုနောက်ပိုင်းဆင်းရဲဒုက္ခတွေနဲ့အကြမ်းဖက်မှုတွေဆက်ဖြစ်နေတဲ့အပေါ်နှစ်ဦးစလုံးအထူးစိုးရိမ်ပါတယ်ဆီယနာတိမ်မှုကြောင့်မြန်မာပြည်သူတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကြက်တဲပြဿနာကြီးပေါ်ပေါက်လာစေတဲ့ဆယ်စုနှစ်တခုစားဒီမိုကရေစီနဲ့စီးပွားရေးတိုးတက်မှုတွေကိုနောက်ကျောင်းပြန်လှည့်စေခဲ့တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။စင်ကာပူဝန်ကြီးချုပ်လီရှန်လွန်းနဲ့အမေရိကန်သမ္မတအင်ပြူရောမှထိပ်သီးတွေ့ဆုံဆွေးနွေးပြီးတဲ့နောက်လုပ်တဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအခုလိုပြောဆိုခဲ့တာပါ။အရှိတောင်အာရှနိုင်ငံတွေပါဝင်တဲ့Indo-Pacific ဒေသတွင်းမှာအမေရိကန်ဘက်ကထိတွေ့ဆက်ဆံမှုတိုးမြင့်ဆောင်ရွက်လာတဲ့အပေါ်ကြိုးဆိုကြောင်းလဲစင်ကာပူဝန်ကြီးချုပ်ကပြောပါတယ်။လက်ရှိမှာရုရှား-ယူကရိန်းပဋိပက္ခဖြစ်စဉ်အတွင်းဥရောပအရေးကိုအာရုံစိုက်နေပေမဲ့အမေရိကန်ပြည်ထောင်စုအနေနဲ့ Indo-Pacific မဟာဗျူဟာကိုအကောင့်ထည့်ဖို့မှုကိုအားထည့်ဆောင်ရွက်နေကြောင်းလဲအမေရိကန်သမ္မတဘိုင်ဒန်ကသတင်းထောက်တီကိုပြောဆိုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတွင်2022ခုနှစ်အတွက်ရိုဟင်ဂျာလူသားချင်းစာနာမှုဆိုင်ရာအကြက်တဲပြဿနာကိုတုံ့ပြန်ဆောင်ရွက်ရေးပူးရဲအစီအစဉ်ကိုမတ်လ29ရက်နေ့စတင်လာမှာအမေရိကန်ပြည်ထောင်စုကဒေါ်လာ152တန်းထပ်မံထည့်ဝင်မဲ့အကြောင်းကြေညာပါတယ်။မြန်မာစစ်တပ်ရဲ့လူမျိုးရုံးတပ်ဖြတ်မှုလူသားမှုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်တဲ့အဖြစ်မြန်မာစစ်တပ်ကနှိမ်နှင်းတာခံခဲ့ရတဲ့ရိုဟင်ဂျာတွေအလုံးအထွတ်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးအရေးထပ်မံထည့်ဝင်တာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်ဆိုင်ရာအမေရိကန်သံတမန်ကြီးပီတာဟက်စ်ကကြေညာခဲ့ပါတယ်။မြန်မာဘက်ကထွက်ပြေးပြီးဘင်္ဂလားဒေ့ရှ်ကောက်ဆက်ပစာမှာရိုဟင်ဂျာ9,400ခုလုံခဲ့ရတဲ့2019ခုနှစ်ဩဂုတ်လနောက်ပိုင်းအမေရိကန်ရဲ့ကူညီထောက်ပံ့မှုဟာဒေါ်လာတန်1,900ကျော်ရှိသွားပါပြီ။ ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကတော့ရိုဟင်ဂျာဒုက္ခသည်တွေအတွက်ရင်းရှိကူညီထောက်ပံ့မှုတွေပေးအပ်ကြဖို့အင်ကာနီမှာပဲတိုက်တွန်းထားပါတယ်အမေရိကန်အစားအသောက်နဲ့ဆေးဝါးကုကဲမှုဌာန FDA ကအသက်50နဲ့အထက်ကို Pfizer နဲ့ Moderna COVID-19 ကာကွယ်ဆေးစရုပ်ထတစ်လုံးထပ်ထိုးဖို့ခွင့်ပြုပေးလိုက်ပါပြီ။အရင်ကတော့အသက်12နှစ်နဲ့အထက်ကိုကံစွမ်းအားဆူဆူရရကျဆင်းမှုခံစားရသူတွေအတွက်ကိုပဲကာကွယ်ဆေးစရုပ်ထတစ်လုံးထိုးခွင့်ကိုခွင့်ပြုခဲ့တာပါ။ကာကွယ်ဆေးစရုပ်ထတစ်လုံးထပ်ထိုးလို့သူတွေအနေနဲ့ကတော့နောက်ဆုံးအဖြစ်ကာကွယ်ဆေးထုတ်ပြီးအနည်းဆုံး၄လအကြာမှမှထိုးသင့်တယ်လို့ FDA ကအင်ကန်နီမှာပြောဆိုထားပါတယ်ရှင
်ဒီကနေ့ပေါ်သူမနက်ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်မိုးကျော်နဲ့မတ်သိန်ကြီးတို့ကပြောပြပေးတာပါအခုဆက်လက်ပြီးသတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုနားဆင်ကြည့်ရှုကြရပါမယ်ပထမဦးဆုံးအနေနဲ့ကင်းပြည်နယ်ကတိုက်ပွဲသတင်းတွေကိုကြီးညာပေးပါမယ်။ကင်းပြည်နယ်အတွင်း KNU နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကတစ်ဖက်စစ်ကောင်စီတပ်ဖွဲ့တွေကတစ်ဖက်နေ့စဉ်နှီးပါလောက်တိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ကြောင့်စစ်ပြေးဒုက္ခသည်3000နီးပါးရှိလာပြီးထိုင်းဘက်ကိုအများအပြားထွက်ပြေးနေကြရပါတယ်။ဒီအကြောင်းထိုင်းမြန်မာနယ်စပ်ကနေ VOA သတင်းတောက်မတ်အေးမာကအခုလိုသတင်းပေးပို့ထားတာနားဆင်ကြပါခင်ဗျာ။
ကရင်ပြည်နယ်ခရယူတပ်မ6ထိ ंछ ုပ်ရနယ်မြေတွင်းမှစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ် KNLA ပြည်သူ့ကာကွယ်ရေးတပ် PDF ပူးပေါင်းတပ်ဖွဲ့တွေကြားနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတယ်လို့စစ်ကောင်စီဘက်ကနေပြစ်တဲ့လက်နက်ကြီးတွေကလည်းစစ်ဘေးရှောင်ဒုက္ခသည်ရှိတဲ့နေရာအထိကြားရောက်မှုတွေလည်းရှိနေတာပါအခုဆိုရင်တပ်မ6နယ်မြေတွင်းမှစစ်ဘေးရှောင်သူလူရေ3000လောက်ရှိလာပြီဆိုပြီးကရင်လူခွင့်ရေးအဖွဲ့ KHRG ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကအခုလိုပြောပါတယ်
စစ်ပြေးရှောင်နေရတဲ့ပြည်သူတွေတမန်ရှောင်အတင်းမှာပေါ့လေအများကထဲများလာတယ်လို့ကျွန်တော်တို့ပြောလို့ရတယ်ခုကကြတော့ထောက်တောင်းနေပါဝင်ကြလောက်များလာတယ်ဝင်ကြလောက်ရောက်နေပြီလို့လည်းကျွန်တော်တို့ခံမှန်ရတာပေါ့နော်ဘာလို့လဲဆိုလို့ရှိရင်အခုတလောကတမန်ရှောင်မင်းကြီးအတင်းမှာကစီလောက်ရှာမှုတွေများတယ်လက်နေကြီးတွေရင်သာပြေးကမှုတွေရှိတာပေါ့နော်အဲ့ဒါကြောင့်မလို့အခုကအစိုးရကရင်သာပြေးခတ်တာလည်းပါတယ်ပြီးလို့ရှိရင်ဒီမှာတာပြီးတော့မှပြေးခတ်မှုမျိုးလောက်တာလည်းပါတာပေါ့တိုက်ပွဲဖြစ်တိုင်းမှာကပြည်သူတွေကတော့ကြောက်နေရတယ်ဘာလို့လဲဆိုလို့ရှိရင်အခုကကြတော့ IDP တွေပြည်တဲ့နေရာမှာလည်းအလုံးကြီးကြတာမျိုးတွေလည်းရှိတဲ့အပေါ်မှာတော့သူတို့မှအမြင်နဲ့စိုးရိမ်နေရတယ်ကြောက်ရွံ့နေရတယ်ပေါ့
ပြည်ရင်ပြည်နယ်ဘက်မှာစီးရီလှရှာမှုတွေတင်းထန်လာခဲ့တယ်လို့လက်နဲ့ကြည့်ကြည့်စမ်းနေရစစ်ဘေးရှောင်တဲ့နေရာတွေအနီးအနားထိကြောက်ရွံ့လာတဲ့အတွက်ကြောင့်ပြီးခဲ့တဲ့ရက်ကပဲထိုင်းဘက်ချမ်းကိုစစ်ဘေးရှောင် 2000 လောက်တကြော့ပြန်ထပ်ပြေးလာကြရဲဆိုပြီးစစ်ပေးဆောင်သူတွေကိုအကူအညီပေးနေသူတွေကပြောပြပါတယ်
။ပထမစပြည့်တဲ့ရက်ကဆိုရင်သူတို့ညဘက်ပေါ့နော်ထိုင်းဘက်ကိုကူးလာတယ်။လက်ကောက်ပြမဆို2000ပတ်ဝန်းကျင်လောက်ရှိတယ်။ထိုင်းဘက်ကတော့တညတက်ခံသူတွေ။နောက်နေ့မနေ့ကျတော့ထိုင်းစစ်သားတွေကပမာဘက်ကောင်သူထိုင်းစစ်သားတွေပြန်သွားခိုင်းတာနေလို့မရဘူးပေါ့နော်။အဲနဲ့ပမာဘက်ကောင်ပြန်ရောက်ပြီးတော့အဲတော့တောင်းရင်မိကန်တစ်ချောင်းပါပဲအခြေအနေရှိနေနေရတယ်။နောက်ပြီးတော့လက်နက်ကြီးကျတဲ့နေရာတစ်ခါတည်းတိတ်မဝေးဘူး။တခွက်တွေကနေဦးမရတာတခါမှနေနေထိုင်းပက်လက်တက်လို့မရသူကတခွက်ရောက်နေတာသူကတိုက်ပွဲတွေကဒီဘက်ဖလူနယ်ကြတခြားပေါ့နော်ဖလူဝလီနောက်တီဘူဘူအဲ့ဒီမှာကားရှောက်ဖြစ်နေပြီဒီကကြတော့တခွက်တွေကထိုင်းဘက်ကောင်းလက်တက်လို့မရတိုက်ပွဲတွေကဖြစ်တဲ့ခါကျတော့သူတို့ဒီစစ်ဆောင်စခန်းတွေကဒီကန်းဆက်မှာပဲသူတို့နေရတယ်စာရေးတောက်ရည်လည်းသူတို့အကြက်ရှိနေတယ်
စစ်ကောင်စီဘက်ကတော့ကရင်ပြည်နယ်အတွင်းကလက်ရှိတိုက်ပွဲတွေနဲ့ပတ်သက်လို့လက်တလောသတင်းထုတ်ပြန်တာတွေတော့မရှိသေးပါဘူး။အခုဆိုရင်ကရင်ပြည်နယ်အတွင်းစစ်ဘေးရှောင်ဒုက္ခသည်3000လောက်ဟာတောင်ရင်းမြစ်တစ်လျှောက်ပါဝင်တောတောင်တွေထဲမှာပဲနေထိုင်နေရတာ3လကျော်ကြာပြီဖြစ်ပါရဲ့။တပ်မ6နယ်မြေအတွင်းမှာတိုက်ပွဲတွေဇက်တိုက်ပြန်ဖြစ်လာတာကြောင့်ဟောလက်နက်ကြီးကြီးစံတွေကြက်ရောက်တာကြောင့်ပါဒေသခံအရပ်သားပြည်သူတွေထိခိုက်ဒဏ်ရာရတာတွေသိဆုံးတာတွေလည်းရှိနေပါရှင်။
ကရင်စစ်ပြေးဒုက္ခသည်တွေတောင်းချီရှိလာတဲ့အကြောင်းမအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုတခါအပြစ်ရတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးဆွေးနွေးပွဲအကြောင်းကြားရမှာပါ။မြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးပြဿနာတွေကိုနိုင်ငံရေးအစီအစဉ်တစ်ခုလှုပ်သွားနိုင်ဖို့ NCA အပြစ်ရစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်10ဖွဲ့ထိုင်းနိုင်ငံမှာဆွေးနွေးနေကြပါတယ်။မတ်လ29ရက်နေ့ကနေဧပြီလ2ရက်နေ့အထိထိုင်းနိုင်ငံမှာကျင်းပနေတဲ့ဆွေးနွေးပွဲအကြောင်းရန်ကုန်ကပေးပို့တဲ့ဒီသတင်းအပြည့်အစုံကို ကျွန်တော်ခင်မောင်စိုးမင်းကပဲပြောပြမှာဖြစ်ပါတယ်။အပြစ်ရတန်ရင်သားလက်နက်ကိုင်အဖွဲ့တွေရဲ့စတုဒ္ဓအကြိမ်မြောက်ထိပ်သီးခေါင်းဆောင်များညီလာခံဒုတိယပိုင်းကိုထိုင်းနိုင်ငံချင်းမိုင်မြို့မှာမတ်လ29ရက်နေ့ကစတင်ကျင်းပခဲ့ပါတယ်။ဒီညီလာခံကနေနိုင်ငံရေးလုပ်ငန်းစဉ်တရက်ဒါမှမဟုတ်နိုင်ငံရေးလမ်းပြမြေပုံတရက်ကိုချမှတ်ဖို့ရည်ရွယ်ထားကြောင်း NCA လက်မှတ်ထိုးအဖွဲ့တွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPST ပြောရေးဆိုခွင့်ရှိသူရဲဘော်မျိုးဝင်က VOA ကိုအခုလိုပြောပါတယ်
ဒီလက်ရှိနိုင်ငံရေးချင်းနေအောက်မှာဒီချန်လုံငန်းစေကောင်းတဲ့ဖော်မှုကျွန်တော်ရန်နှားထားတဲ့ချင်းနေအောက်မှာကျွန်တော်နိုင်ငံရေးတရနိုင်ငံရေးနဲ့ဖြည့်ချတဲ့ဘုတို့ PPSC နေတဲ့ကျွန်တော်နိုင်ငံရေးမှချက်ခုနှစ်ရက်ချမ်းမှတ်တာဘုတို့အဲနိုင်ငံရေးမှချက်ချမ်းမှတ်တဲ့ဘုတို့တော့လက်ရှိနိုင်ငံရေးချက်တဲ့ဖြည့်ရှင်းဘုတို့ဆိုရင်နိုင်ငံရေးစီစဉ်တဲ့အခုကျွန်တော်ထော်ထုံတဲ့ဘုတို့ကျွန်တော်တွေ့မှာညှိတိုင်းလာကြရပေါ့နော်အဲစီစဉ်တဲ့ဘုတို့စာမေးမှတင်ပေးရဒီချဲယူနိုင်ဘုတို့ကျွန်တော်တွေ့သားပါမယ်ဒါတစ်ချက်ပေါ့နော်
စစ်တပ်အနာသိမ်းပြီးနောက်တိုင်းရင်းသားလက်နက်ကိုင်ဆယ်ပွဲက NCA လုပ်ငန်းစဉ်တွေကိုရပ်တန့်ထားခဲ့ပါတယ် PPSD လက်ရှိချမှတ်ထားတဲ့နိုင်ငံရေးညီမှန်းချက်9ရက်မှာအာဏာသိမ်းပြီးနောက်ဖမ်းဆီးထားတဲ့နိုင်ငံရေးခေါင်းဆောင်တွေအပါအဝင်ပုဂ္ဂိုလ်အလုံးလွတ်ပေးပြီးဆွေးနွေးအဖြေရှာဖို့တပ်ဆိုင်သူတွေအလုံးပါဝင်ဖို့ဆိုတဲ့အချက်တွေပါဝင်တာဖြစ်ပါတယ်ဒီညီမှန်းချက်9ချက်ကိုအကောင့်ထည့်ဖော်ဖို့လက်ရှိအခြေအနေနဲ့ကန့်ညီတဲ့စုဖွဲ့မှုတွေဆောင်ရွက်ဖို့ဒီလိုဆောင်ရွက်ရမှာ NCA လက်မှတ်မထိုးတဲ့အဖွဲ့တွေပါပါဝင်နိုင်ဖို့စာရာတွေကိုလည်းညီလာခံမှာဆွေးနွေးဆုံးဖြတ်ဖို့ရှိနေပါတယ်။ဒီညီလာခံမှာကရင်အမျိုးသားအစည်းအရုံး KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမူတူးစေဖို့နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးရွှေစစ်တို့ကိုလည်းအထူးဖိတ်ကြားသူအဖြစ်ဖိတ်ကြားထားပါတယ်။ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမူတူးစေဖို့ကညီလာခံအဖွဲ့အမှာစကားပြောကြရမှာမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေတွေဟာအချင်းချင်းအပြန်အလှန်တပ်ဖြတ်နေတယ်ဒီပြဿနာကိုသဘောပိုင်းမှာနီလန်းရှာပြီးဖြေရှင်းဖို့လိုအပ်ကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။ညီလာခံကိုထိုင်းနိုင်ငံချင်းမိုင်မြို့မှာမျက်နှာချင်းဆိုင်ရောဗီဒီယိုကွန်ဖရင့်ကြီးနဲ့ပါကျင်းပနေတဲ့ညီလာခံပထမနေ့မှာတိုင်းရင်းသားခေါင်းဆောင်တွေ၊ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD အဖွဲ့ဝင်ခေါင်းဆောင်တွေ၊အလုပ်အဖွဲ့ဝင်တွေ၊အကြံပေးအဖွဲ့ဝင်တွေ၊အော်စတြေးလျ၊ကနေဒါအပါအဝင်အနောက်နိုင်ငံ၆နိုင်ငံကတန်တမန်တွေအပြင်အမေရိကန်အစိုးရရဲ့နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကယာယီဌာနကိုယ်စားလှယ်နဲ့ပါဝင်တက်ရောက်ခဲ့ပါတယ်စစ်ကောင်စီရဲ့အမျိုးသားစီလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးပေါ်ဆောင်မှုကော်မတီ NSPNC နဲ့တမတော်နေအခမ်းအနားကိုတက်ရောက်ခဲ့တဲ့ NCA လက်မှတ်ထိုးထားတဲ့အဖွဲ့၅ဖွဲ့တို့ဟာလည်းမတ်လ28ရက်တနင်္လာနေ့ကနေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်ဒီဆွေးနွေးပွဲမှာ NSPNC ဥက္ကဋ္ဌဒူဗိုလ်ချုပ်ကြီးရာပြေကစစ်ကောင်စီဘက်ကငြိမ်းချမ်းရေးဖိတ်ခေါ်မှုအခြေအနေပြည်ပခါလျှော့ချနိုင်ရေးယုံကြည်မှုတည်ဆောက်ရေးနိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ရေးနယ်မြေတည်ငြိမ်အေးချမ်းရေးဒေသဖွံ့ဖြိုးရေးနဲ့လက်ရှိငြိမ်းချမ်းရေးအခြေအနေတွေကိုရှင်းလင်းပြောကြားခဲ့ပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကလည်းတဖွဲ့ချင်းစီရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်တဲ့သဘောထားတွေကိုအလွတ်တဘောဆွေးနွေးခဲ့ကြောင်းစစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL ကကိုယ်စားလှယ်အဖွဲ့ကတော့ဒေတာရင်းဖွံ့ဖြိုးရေးကိစ္စကိုအဓိကဆွေးနွေးဖြစ်ခဲ့ကြောင်းအဖွဲ့ပြောရေးဆိုခွင့်ရှိသူခွန်ထွန်းတင်ကပြောပါတယ
်အဓိကကကျွန်တော်တို့အခြေအနေပေါ့ဒေတာဖွံ့ဖြိုးရေးတို့ကတို့အဲ့လိုမျိုးတော့တို့ပြန်လဲဆွေးနွေးတာတော့ရှိတယ်ပေါ့နော်တို့လည်းနေတယ်ပေါ့ဒီအဖြစ်တဲ့ပြည်တော်စုနမလည်းကျွန်တော်တို့မတက်နိုင်ဘူးအဲ့ဒါကြတော့ကျွန်တော်တို့ကိုတော်မင်းများကကိုပြစ်ဖြစ်ကြတော့မတော်လည်းဒီတော့တန်ရက်ကတည်းကမှကိုပြီးသူကိုခံကြတော့ဥစ္စာလောက်ပဲအဲ့ဒါဆိုသူတို့ပြောချင်က
ြဒီဆွေးနွေးပွဲကိုရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ကရင်ငြိမ်းချမ်းရေးကောင်စီ KNU KNLA PC ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKVA ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL တို့တက်ရောက်ခဲ့ပါတယ်စစ်ကောင်စီဘက်ကငြိမ်းချမ်းရေးပေါ်ဆောင်မှုတွေဟာတိုင်းရင်းသားလက်နက်ကိုင်တွေနဲ့သာအဓိကလုံနေတာကြောင့်2021စစ်တပ်ကအာဏာသိမ်းပြီးနောက်ဖြစ်ပေါ်လာတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တို့နဲ့ငြိမ်းချမ်းရေးဆွေးနွေးမှမြန်မာပြည်ရဲ့ပြဿနာတွေပြည်လည်နိုင်မယ်လို့ထောက်ပြမှုတွေလည်းရှိနေပါတယ်စစ်ကောင်စီဘက်က NUG PDF စတဲ့အဖွဲ့တွေကိုအကြမ်းဖက်အဖွဲ့အဖြစ်ကြီးညာထားသလိုဒီလ29ရက်နေ့တမတော်နေ့အခမ်းအနားမှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအကြမ်းဖက်အဖွဲ့တွေနဲ့သူတို့ကိုထောက်ခံပံ့ပိုးပေးနေသူတွေကိုအမြင့်ပြတ်ချေမှုန်းသွားမယ်လို့မိန်ကွန်းမှာပြောကြားခဲ့ပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကို Voice American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ကျိုးရူဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်ပါသေးတယ်။ ဗီယိုအင်မြန်မာအင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့nlink.com/download ဆိုတဲ့ web link ဆောင်ရမှာ application ရယူနိုင်ပါတယ်နော်။ View American တန်ရဲ့ရုပ်တံတဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။ View American တန်ရဲ့ဗုဒ္ဓနေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်။2050ခုနှစ်အရောက်မှာကာဗွန်ဒိုင်အောက်ဆိုက်တန်းငွေလုံးဝလျှော့ချပြီးပြန်ပြည့်မြဲစွမ်းအင်ထုတ်ယူမဲ့ရည်မှန်းချက်နဲ့ထိုင်းနိုင်ငံမြောက်ပိုင်းရေလောင်းတာတမန်ဘုတ်တစ်ခုပေါ်မှာနေစွမ်းအင်ထုတ်ဆိုလာပြားတွေတမျောတခေါ်တက်ဆင်နေပါတယ်။ကမ်းရေပြင်ပေါ်မှာတက်ဆင်ထားတဲ့ဆိုလာပြားတွေကကီလိုမီတာ 8,200 ပတ်လည်အကျယ်ရှိပါတယ်။ဟိုက်ဒရိုဆိုလာစနစ်နဲ့စောက်လုပ်ထားတဲ့ဒီနေရာမှာတော့နေ့အချိန်ဆိုရင်နေစွမ်းအင်ကိုစုပ်ယူပြီးညအချိန်မှာရေစွမ်းအင်ကိုထုတ်လွှင့်ပေးပါဖြစ်ပါတယ်။ AFP သတင်းကိုအခြေခံပြီးနန်းလောင်ကအခုလိုတင်ပြထားပါတယ်
။ကုရုရာသီပြောင်းလဲမှုတပ်ဖြတ်ရေးမှာထိုင်းနိုင်ငံရဲ့ဆောင်ရွက်မှုတွေရှေ့အစီအစဉ်တွေနဲ့ရီမန်ချက်တွေကိုထိုင်းဝန်ကြီးချုပ်ပရယုတ်ချောင်းချာက COP26 ကုရုရာသီပြောင်းလဲမှုတပ်ဖြတ်ရေးညှိနှိုင်းခမ်းမတင်ပြခဲ့ပါတယ်။ပရတိန်နိုင်ငံကလတ်စကိုမြို့မှာကျင်းပခဲ့တဲ့ညှိနှိုင်းခမ်းမမစ္စတာချောင်းချာကအခုလိုပြောဆိုခဲ့ပါတယ်
။ဖွားပင်ကန်းထန်ကာဘွန်ဖိုင်ပြီ2050
ဥရုယာသီပြောင်းလဲမှုတိုက်ဖြစ်ရေးအတွက်ထိုင်းနိုင်ငံကနီလန်ပေါင်းစုံနဲ့အာတုံကွန်ဆိုင်လုပ်ကိုင်ပါမှာဖြစ်ပါတယ်။ဒါမှပဲ2050ခုနှစ်အရောက်မှာကာဗွန်ဒိုင်အောက်ဆိုက်တန်းငွေလျှော့ချထားနိုင်ရေးဆိုတဲ့ထိုင်းနိုင်ငံရဲ့ရည်မှန်းချက်ပြည့်မီနိုင်မှာဖြစ်ပါတယ်။2065ခုနှစ်ရောက်ရင်တော့ဖလုံရီတန်းငွေထုတ်လုပ်မှု3%အထိကိုလျှော့ချနိုင်အောင်လည်းရည်မှန်းထားပါတယ်
။ဥပွန်ရချာသနီခရိုင်မှာရှိတဲ့စီရီယွန်ကီလောင်တမန်စီမံကိန်းဟာကမ္ဘာပေါ်မှာတော့အကြီးဆုံးရေပေါ်စီမံကိန်းတစ်ခုဖြစ်တယ်လို့ထိုင်းလက်စစ်တအားထုတ်လို့ဖြန့်ပြီးရအာနာပိုင်းEGAT တာဝန်ရှိသူတွေကပြောပါတယ်တွင်ထွက်လောင်စာအသုံးပြုမှုလျှော့ချရေးအစီအမင်းလုပ်ကိုင်နေတဲ့ထိုင်းနိုင်ငံမှာ2039ကြာရင်တာဒမန်နေပေါ်ကဒီလိုစီမံကိန်းမျိုး15ခုအထိအပြီးဆောက်လုပ်ဖို့လည်းရည်မှန်းထားပါတယ်2023ခုနှစ်အောက်တိုဘာလမှာစတင်ခဲ့တဲ့ဒီစီမံကိန်းမှာတော့ဘောလုံးကွေးမောင်း80အကျယ်လောက်ရှိတဲ့ရေမျက်နှာပြင်ဧရိယာအတွက်ဆိုလာပြားပေါင်း3000ခွဲနီးပါးတုံထားပြီးတော့လက်စစ်တအားက45မီဂါဝတ်အထိထုတ်လုပ်နိုင်မှာဖြစ်ပါတယ်ဒီစီမံကိန်းထွက်တဲ့အားကြောင့်နေ့စဉ်ကာဗွန်ဒိုင်အောက်ဆိုက်တန်းငွေထုတ်လုပ်မှုတန်ချိန်က48000လောက်လျှော့ချနိုင်မယ်လို့ EGTA ကပြောပါတယ်။စီမံကိန်းအရာရှိချုပ် Channing Richardson ကစွန့်ရင်ထုတ်လုပ်ပုံကိုအခုလိုရှင်းပြပါတယ်
။การผลิตกระแสพลังงานจากพลังงานแสงอาทิตย์มันมีข้อจํากัดนะครับก็คือลดขีดจํากัดในเรื่องนั้นนะครับ
ให้นี่ก็นี่สวนอินทดลงได้อาคาอากาศตัดดีรอရှိတဲ့အတွက် hybrid စနစ်နဲ့အဆက်မပြတ်สวนอินထုတ်လုပ်ပါတယ်အဲ့ဒါကလွှဲရင်ဒီစီမံကိန်းကနေစွန့်အင်တွေကိုရသလောက်ထုတ်ယူပါတယ်။ရေမျက်နှာပြင်ပေါ်မှာနေရာလွတ်တွေအများကြီးရှိပါတယ်။ပြီးတော့ဒီနေရာမှာတအားတော်တော်များများထုတ်လုပ်နေတဲ့စွန့်အင်ထုတ်ဆက်ယုံလည်းရှိပါတယ်။ဒီနှစ်ခုကိုပေါင်းစပ်လိုက်တဲ့အခါကျတော့ unit light layer စစ်တပ်အားထုတ်လုပ်ခတွေဈေးနှုန်းကျဆင်းသွားပါတယ
်။ထိုင်းနိုင်ငံမှာတွင်ထွက်လောင်စာတွေကိုအဓိကမိခိုနေရပြီးအစိုးရရဲ့တရားဝင်ကိန်းဂဏန်းတွေအရမနစ်အော်တိုဘာလအထိတဘာဝတန်ငွေကရတဲ့စွန့်အင်က55ရာခိုင်နှုန်းရှိနေချိန်မှာပြန်ပြည့်မြဲစွမ်းအင်တွေနဲ့ရေစွမ်းအင်ကတော့17ရာခိုင်နှုန်းပဲရှိပါတယ်။ထိုင်းစွမ်းအင်ဌာနကလည်း2039ခုနှစ်မှာလျှက်စစ်တအား2925မီဂါဝတ်အထိထုတ်လုပ်နိုင်အောင်ဟိုက်ဒရိုဆိုလာစီမံကိန်း15ခုအထိဆောက်လုပ်သွားဖို့စီစဉ်ထားပါတယ်။ဒီစီမံကိန်းကြောင့်ဒေသတငါတွေငှားအရနယ်လာပြီးတော့မိသားစုဝင်ငွေကျဆင်းလာတဲ့ဆိုပေမဲ့ရက်ရွာလူလူဖွံ့ဖြိုးရေးလုပ်ငန်းဖြစ်တဲ့အတွက်မဖြစ်မနေလိုက်နိုင်ရတယ်လို့ဒေသခံတချို့ကပြောပါတယ်။ထိုင်းအာဏာပိုင်တွေကလည်းဒီစီမံကိန်းကြောင့်ဒေသခံတွေရဲ့စိုက်ပျိုးရေးငှားဖမ်းလုပ်ငန်းနဲ့အခြားလုပ်ငန်းဆောင်ရွက်ချက်တွေကိုမထိခိုက်စေရပါဘူးလို့ကတိပြုထားပါတယ်။ဒေါ်လာ35တန်သုံးစွဲထားတဲ့စီရီဟွန်စီမံကိန်းကိုတော့ကိုဗစ်ကပ်ရောဂါကန့်သတ်ချက်တွေကြောင့်ရောဆိုလာပြားတွေရောက်မလာတာကြောင့်ရောနည်းပညာမလုံလောက်တဲ့အတွက်ကြောင့်မှအချိန်နဲ့နဲ့ကြာဆောက်လုပ်ခဲ့ရတာပါ။ဒီကထွက်လာတဲ့လက်စစ်တအားတွေကိုတက်ဆိုင်ရာခိုင်အာဏာပိုင်တွေစီပို့လို့ပြီးကမှအဲ့ဒီကနေနိုင်ငံမြောက်ပိုင်းစီးပွားရေးလုပ်ငန်းတွေနဲ့လူနေအိမ်တွေစီကိုဖြန့်ဖြူးပေးနေတာလည်းဖြစ်ပါတယ်။ကျမနောင်လောက်ပ
ါ။ VOA American တန်ရဲ့ဗုဒ္ဓနေ့မနေ့ကင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ American နိုင်ငံခြားရေးဝန်ကြီးတဦးရဲ့တာဝန်တွေထဲကတစ်ခုဟာရက်ဆက်ကြမ်းကြုတ်မှုတွေကျူးလွန်ခဲ့ခြင်းရှိမရှိဆိုတာကိုအမေရိကန်ပြည်ထောင်စုကိုစားဆုံးဖြတ်ပေးရခြင်းပဲဖြစ်ပါတယ်။မြန်မာစစ်တပ်ဟာရိုဟင်ဂျာလူနည်းစုတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့ လူသားမျိုးနွယ်စုအပေါ်ဆန့်ကျင်တဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့ကြောင်းမတ်လ21ရက်နေ့မှာတရားဝင်ကြေညာပြီးအဲ့ဒီနိုင်ငံသားရေးဝန်ကြီးတဦးထမ်းဆောင်ရမယ့်တာဝန်အတိုင်းဆောင်ရွက်ခဲ့ပါတယ်။နိုင်ငံသားရေးဌာနကလက်တွေ့ဖြစ်ရပ်တွေနဲ့ဥပဒေကြောင်းအရလေ့လာသုံးသပ်ထားချက်တွေအပေါ်အခြေခံပြီးကျွန်တော်ဒီဆုံးဖြတ်ချက်ကိုချလိုက်ခြင်းဖြစ်ပါတယ်။ဒီအထက်မှာ Amnesty International လို့ Human Rights Watch လို့လူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့တွေရဲ့ဘယ်လိုက်မှုမရှိတဲ့တီးကြားလွတ်လပ်တဲ့အချက်အလက်တွေနဲ့ကျွန်တော်တို့ဝန်ကြီးဌာနကသေချာကြနာစွာပြုစုထားတဲ့အစီရင်ခံစာအချက်အလက်တွေပေါ်အခြေခံပြီးကျွန်တော်ဒီဆုံးဖြတ်ချက်ကိုချလိုက်တာလည်းဖြစ်ပါတယ်။အဲ့ဒီအချက်အလက်တွေတဲ့2018အတွင်းအမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်ထားတဲ့အစီရင်ခံစာလည်းပါဝင်ပါတယ်။အစီရင်ခံစာဟာဘင်္ဂလားဒေ့ရှ်မှာလက်ရှိနေထိုင်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တထောင်ကျော်စစ်တမ်းကောက်ယူထားတာလည်းပါဝင်ပါတယ်။သူတို့အားလုံးဟာ2016နဲ့2019အကြာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာကြသူတွေဖြစ်ပါတယ်။အဲ့ဒီထက်ကသုံးပုံတစ်ပုံကစစ်သားတွေကလူတဦးတယောက်ကိုတတ်ဖြတ်တာကိုကိုယ်တိုင်မြင်တွေ့ခဲ့ရတယ်လို့ထွက်ဆိုကြပါတယ်။ထက်ဝက်ကျော်ကတော့စစ်သားတွေကလိန်ပိုင်းဆိုင်ရာအကြမ်းဖက်စော်ကားတာကိုမြင်တွေ့ခဲ့ရတယ်လို့ထွက်ဆိုခဲ့ကြပါတယ်။ငါးပုံတစ်ပုံကတော့လူပေါင်း100ကျော်တနေရာတဲ့ချိန်ထဲမှာအစုလိုက်အပြုံလိုက်တပ်ဖြတ်မှုအကြမ်းဖက်လှုပ်ဆောင်မှုတွေကိုမြင်တွေ့ခဲ့ရတယ်လို့ထွက်ဆိုထားပါတယ်။ဒီတပ်တွေအထောက်အထားတွေကရိုဟင်ဂျာတွေအပေါ်အစုလိုက်အပြုံလိုက်ရည်ရွယ်ချက်နဲ့အကြမ်းဖက်လှုပ်ဆောင်ခဲ့တယ်ဆိုတာကိုညွန်ပြနေတယ်လို့လည်းဝန်ကြီးဘလင်ကင်ကပြောကြားခဲ့ပါတယ်။အဲ့ဒီလိုရည်ရွယ်ချက်ရှိရှိလှုပ်ဆောင်ခဲ့တယ်ဆိုတာကိုတမရော်ကာကွယ်ရေးဦးစီးချုပ်ပူချုပ်မှုကြီးမင်းအောင်နိုင်ကအများပြည်သူအကြားမှာပြောကြားထားတဲ့မိန့်ခွန်းတွေအရာသိနိုင်ပါတယ်။2018ခုနှစ်စက်တင်ဘာလ1ရက်နေ့ကစစ်တပ်ကနေပြီးတော့ရွာတွေကိုမီးရှို့လူတွေတပ်ဖြတ်နှိပ်စက်အမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေကိုမဒိန်းကျင့်လုပ်နေတဲ့အချိန်မှာပဲသူ့စကားအတိုင်းကျွန်တော်ကိုးကားပြီးဒီနေရာမှာပြောရရင်ဒီဘင်္ဂါလီပြဿနာဟာမပြီးဆုံးသေးတဲ့နာတာရှည်ယောဂါဖြစ်တယ်လက်ရှိအာဏာရအစိုးရကဒီပြဿနာပြေလည်ရေးအတွက်တာဝန်ယူဆောင်ရွက်နေပါတယ်လို့ပြောခဲ့ပါတယ်။ကျူးလွန်ခဲ့တဲ့ရာဂိုင်းနှုံးအရေးအတွက်လုံနီးလုံဟန်ရွေချက်စတာတွေဟာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့တဲ့ဆိုတဲ့ဆုံးဖြတ်ချက်ချနိုင်ရေးမှာအင်မတန်အရေးပါတဲ့အချက်တွေဖြစ်ကြောင်းလည်းဝန်ကြီးဘလင်ကင်ကပြောပါတယ်။ဒီလူမျိုးတုံးတပ်ဖြတ်မှုဆိုတဲ့အရာတွေကလွတ်မြောက်ဖို့ဟာဥပဒေကြောင်းအရာရင်ဆိုင်ဖြေရှင်းခြင်းပဲဖြစ်ပါတယ်။ပြည်တွင်းပြည်ပမှာရှိနေကြတဲ့လူအခွင့်အရေးအဖွဲ့တွေကရိုဟင်ဂျာတွေနဲ့တခြားလူမျိုးစုတွေဘာသာရေးအဖွဲ့တွေအပေါ်ကျူးလွန်ခဲ့တဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုနှစ်ပေါင်းများစွာမှတ်တမ်းပြုစုထားခဲ့ကြပြီးဖြစ်ပါတယ်။အဲ့ဒီပြုစုထားတဲ့မှတ်တမ်းဟာလည်းတနေ့တခြားတိုးများလာနေပြီးအဲ့ဒီပြစ်မှုတွေကိုကျူးလွန်ခဲ့ကြတဲ့သူတွေရင်ဆိုင်ဖြေရှင်းရမယ့်နေ့ရောက်လာတဲ့အခါဒါတွေကအသုံးဝင်လာပါလိမ့်မယ်လို့ဝန်ကြီးဘလင်ကင်ကပြောပါတယ်။ဒီကနေ့ကြေညာချက်နဲ့အတူအမေရိကန်ပြည်ထောင်စုဟာရိုဟင်ဂျာတွေလူမျိုးတုံးတပ်ဖြတ်ခံရတဲ့အခြေအနေအောက်ကလွတ်မြောက်အောင်တာဝန်ခံမှုတာဝန်ယူမှုရှိလာအောင်တခြားမြန်မာနိုင်ငံသားတွေနေတူသူတို့ရဲ့အခွင့်အရေးတွေနဲ့ဂုဏ်သိက္ခာကိုလေးစားအသိအမှတ်ပြုတဲ့သူတို့ဒန်းတူလူသားတယောက်အဖြစ်အသိအမှတ်ပြုတဲ့နေရာကိုပြန်နိုင်အောင်အမေရိကန်ပြည်ထောင်စုကဆက်လက်ကြိုးပမ်းဆောင်ရွက်သွားမယ်ဆိုတာတန်လိုက်ထံပြုပြောကြားလိုပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
်။အခုကြားခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ပါခင်ဗျာ
။ VOA အမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA အမေရိကန်တန်နဲ့RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bing Juru channel 101ဒါမှမဟုတ် Timecom 6ဂျိုရု channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ မြန်မာနိုင်ငံကပြည်ရေးသက်တွေစီတည်မှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်ဗီအိုအမေရိကန်တိုင်ရဲ့မနေ့ပိုင်းတန်လွင်အစီအစဉ်တွေကိုလိုင်းတို32နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ဗီအိုကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင်အီးမေးလ်လိပ်စာက burmese@voanews.com ကိုစာရင်းနိုင်ပါတယ်။မကြာခင်မှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါမယ်။အဲ့ဒီအထက်ကကြားရမှာတခုက
ပြင်ညာလိုက်တဲ့အချိန်မှာ तू ကပြင်ညာရဒီလိုပြင်ညာရင်းနဲ့မှဘာကြောင့်ပြင်ညာရလဲဆိုတဲ့အကြောင်းချက်တွေကိုအသေးစိတ်ပြောရှင်းပြသွားပါရစေ
။ကိုကျော်ကျော်သိအပတ်စဉ်တင်ဆက်နေကြအင်္ဂါညပိုင်းဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ချက်မှကြားရမှာပါ။အဲ့ဒီနောက်အမေရိကန်နိုင်ငံရင်းနဲ့ကဘာတလွားကြီးသွားအစီအစဉ်တွေကိုလည်းဇက်တိုက်ထုတ်လွှင့်ပေးပါမယ်။အခုတော့အမေရိကန်နိုင်ငံရေးအကြောင်းတည်ခေါင်းစရာအစီအစဉ်ကိုနားဆင်ကြည့်ရှုရပါမယ်။ယူကရိန်းနိုင်ငံကိုရုရှားကကျူးကျော်သိမ်းပိုက်တဲ့စစ်ပွဲသတင်းငါးပတ်ကြာချိန်မှာနိုင်ငံတွင်းမှာရောအိမ်နီးချင်းနိုင်ငံတွေပါမှာပြောင်းရွှေ့ခိုလုံသူတွေကယူကရိန်းနိုင်ငံသားဆယ်သန်းလောက်ရှိနေပါပြီယူကရိန်းနိုင်ငံအရှိဗဲဒေတာကိုပြစ်မှတ်ထားဖို့ရုရှားကစီရင်အစီအစဉ်သစ်ကြေညာလိုက်တယ်လို့ယူကရိန်းနိုင်ငံတဝမ်းကိုလည်းလက်နက်မျိုးစုံနဲ့ထုချေနေပါတယ်ဥရောပကိုရောက်နေတဲ့အမေရိကန်သမ္မတဂျိုးဘိုင်တင်ကတော့ရုရှားသမ္မတဗလာဒီမာပူတင်ဆက်ပြီးအာဏာချုပ်ကန်ထားတဲ့နေရာမှာဆက်ပြီးရှိမနေသင့်ဘူးလို့ပြောလိုက်ပေမဲ့နောက်ပိုင်းမှာဒါဟာအမေရိကန်အနေနဲ့အာဏာရှင်အပြောင်းလဲလုပ်ဖို့ဆိုလိုတာမဟုတ်ဘူးလို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ VOA သတင်းတောက် Ashraf Avasadi ပေးပို့ထားတဲ့သတင်းကိုကိုအောင်ကတင်ပြပေးမှာပါခင်ဗျာ
။ယူကရိန်းနိုင်ငံကိုရုရှားကကျူးကျော်တိုက်ခိုက်နေတာဒုတိယလအတွင်းဝေရောက်လာချိန်မှာပဲယူကရိန်းစစ်ဘက်ဆိုင်ရာအဆောက်အုံတစ်ခုကို Salvo Kaliva Mizaito နဲ့ပြစ်ခတ်တိုက်ခိုက်ပုံကိုရုရှားကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။ Lviv မြို့မှာတော့ Mizaito တန်ကြောင့်မိလောင်နေတာကိုယူကရိန်းမိသက်သမားတွေကနှိမ့်သက်နေခဲ့ပြီးနောက်တစ်ရက်မှာဒေသခံတွေက Lviv မြို့က Holy Ukraine ဖျားเจ้าမှာလုံခြုံပေးကင်းစေဖို့ဆုတောင်းခဲ့ကြပါတယ်။ American သမ္မတ Joe Biden ဟာစနေနေ့လုံးက Poland နိုင်ငံဝါဆိုမြို့မှာမိန့်ခွန်းပြောရမှာရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တာနဲ့ပတ်သက်ပြီးအဓိကထားပြောခဲ့ပါတယ
် Ukraine will never be a victory for
ယူကရိန်းကိုရုရှားကဘယ်တော့မှသိမ့်ပိုက်အောင်ပွဲခံနိုင်မှာမဟုတ်တယ်လို့လွတ်လပ်တဲ့သူတိုင်းဟာမျောလင့်ချက်မဲ့တဲ့မောင်းမိုက်တဲ့ကမ္ဘာမှာနေထိုင်ဖို့ငြင်းဆန်ကြပါတယ်ကျွန်တော်တို့မှာဒီမိုကရေစီအခြေခံသမောတရားတွေအုတ်မြစ်တွေ့ပြီးမတူခြားတဲ့ပုံပြီးတောက်ပတဲ့အနာဂတ်ရှိလာမှာဖြစ်တယ်လို့လေးစားစရာကောင်းတဲ့မျောလင့်ချက်ရောင်းကြည့်လွတ်လပ်မှုဂုံတိတ်ခါစတာတွေလည်းရှိလာရမှာပါတိုင်တယ်ပြီးသားပြောရမယ်ဆိုရင်ဒီလိုလူမျိုးအာနာဆက်ရှိမနေတတ်ပါဘူ
းချိုတင်ရေးသားထားတဲ့မိန့်ခွန်းထဲမှာမပါဝင်တဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးသမရအနေနဲ့ဒီလိုပြောကြားခဲ့တာဟာရုရှားရဲ့အာနာရှင်အစိုးရအပြောင်းလဲအတွက်အမေရိကန်ကစီးရင်ဆောင်ရွက်နေတာမဟုတ်တလို့ဝါရှင်တန်ရဲ့မူဝါဒမဟုတ်ဘူးလို့လည်းအမေရိကန်တာဝန်ရှိသူတွေကပြန်လည်ရှင်းလင်းခဲ့ပါတယ် Republican ထက်လွတ်တော်မှန် James Rich က CNN State of the Union အစီအစဉ်မှာအခုလိုဝေဖန်ထောက်ပြပါတယ်
Anytime you say or even as he did
ဘယ်အချိန်မှာပြောပြောဒါမှမဟုတ်အာဏာရှင်ပြောင်းလဲလို့ခုမူဝါဒနဲ့ပတ်သက်ပြီးပြောခဲ့တယ်ဆိုရင်တော့ဒါကြီးမားတဲ့ပြဿနာဖြစ်စေပါလိမ့်မယ်အခုအစိုးရဘက်အနေနဲ့ပြဿနာပိုကြီးထွားမလားအောင်အားလုံးသတိထားလုပ်နေတဲ့ကြားမှာပဲအာဏာရှင်ပြောင်းလဲတဲ့ပတ်သက်ပြီးပြောလိုက်တာတော့ပြဿနာပိုကြီးထွားစေတာမရှိတော့ပါဘူး
သမရဘိုက်ဒန်ရဲ့ပူတင်နဲ့ပတ်သက်တဲ့မိန့်ခွန်းအပိုင်းကိုဒီလောက်ထိအာရုံစိုက်ဖို့မလိုအပ်ပဲနေတိုးအဖွဲ့အားကောင်းခံမာရေးကသာအာရုံစိုက်တဲ့နယ်လို့ CIA ဒါရိုက်တာဟောင်းအငိမ့်စားပူကျူကြီးဒေးဗစ်ပက်ထရီယပ်စ်က ABC This Week အစီအစဉ်မှာအခုလိုပြောပါတယ်
This should not overshadow what was an
extreme. ဒီကိစ္စမျိုးကအင်မတန်မှအရေးကြီးပြီးအောင်မြင်တဲ့ဥရောပခီးစဉ်တစ်ခုလုံးကိုမဖုံးလွှမ်းသင့်ပါဘူး။ဒီမိန်ကုန်းနဲ့အားလုံးကိုစူးစီးစေခဲ့ပြီးလမ်းညွှန်ခဲ့တယ်လို့အမေရိကန်အနေနဲ့တကယ်ကိုဥဆောင်နိုင်ခဲ့တာပါ။ဒီလိုပြောဆိုခဲ့တာဟာအလွန်ပြင်းထန်ခဲ့ပါတယ်။
ရုရှားဘက်ကတော့ယူကရိန်းလူနေရပ်ကွက်ပါမရှောင်ပြစ်ခတ်တိုက်ခိုက်နေတာကြောင့်ယူကရိန်းကိုပူပန်ဖို့ပေးဖို့ယူကရိန်းဒုတိယဝန်ကြီးချုပ်အိုဂါစတဖနစ်ညာက ABC This Week အစီအစဉ်မှာအခုလိုပြောပါတယ်
Everybody should be concentrated over one
ဒီနေ့နဲ့ခုခံတုံ့ပြန်နိုင်စွမ်းရှိဖို့ငွေရေးကြီးရဲ့အရာမပူပန်ရဖို့ယူကရိန်းနိုင်ငံကိုပြန်လည်ထိန်းချုပ်ပြီးတော့ဥရောပတစ်ခွင်လုံးငြင်းချမ်းတာယာဖို့အတွက်နိုင်ငံရေးအရာအဖြစ်တည်းရှာနိုင်တဲ့အထိကာကွယ်ခုခံနိုင်စွမ်းရှိဖို့ပန်းတိုင်တစ်ခုကိုသာအားလုံးအာရုံစိုက်တင်ပါလေ
ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကလည်းတင်ကားတွေတံကြက်ကကားတွေဂျက်တိုက်လေယာဉ်တွေအကူအညီပေးဖို့နဲ့ရုရှားရဲ့ကျူးကျော်စစ်ကိုလွန်ခဲ့တဲ့နှစ်80ကဥရောပကိုတိုက်ပိုက်ဖို့ကြိုးစားခဲ့တဲ့ နာဇီရရဲ့လုံရက်နဲ့နှိုင်းရှင်ခဲ့ပြီးဘသူကမှရုရှားကိုခွင့်လွှတ်မှာမဟုတ်ဘူးလို့ပြောဆိုခဲ့ပါတယ်ခင်ဗျာ
။အင်္ဂါညဆွေးနွေးခန်းအစီအစဉ်တင်ဆက်ဖို့ကြောက်လာပါပြီ။ရခိုင်ပြည်နယ်မှာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးလှုပ်ဆောင်ချက်ဟာလူမျိုးတုံးတပ်ဖြတ်မှုမြောက်တယ်လို့အမေရိကန်ပြည်ထောင်စုကသတ်မှတ်လိုက်တာကြောင့်ချက်ချင်းလက်ငင်းတက်ရောက်မှုရှိမှရှိချင်မှရှိပေမဲ့ရေရှည်မှအကျိုးတက်ရောက်မှုတွေအများကြီးရှိလာလိမ့်မယ်လို့လူခွင့်ရေးလှုပ်ရှားသူမတ်ဝေဝေနူးက BOA ကိုပြောပါတယ်။ကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားတာနားဆင်ကြည့်ရှုကြပါခင်ဗျာ
။အဝင်းနူး BOA နဲ့ဆက်သွယ်မေးမြန်းပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါကျေးဇူးပါရှင်မင်္ဂလာပါ
။ဆိုတော့ကျွန်တော်တော်အောင်ဆုံးပြည်ကျင်တာကပြီးခဲ့တဲ့မလ20ရက်နေ့မှာအမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကန်ကကြေညာသွားတဲ့ကိစ္စ။ရခိုင်ပြည်နယ်မှာ2019ခုနှစ်စက်တင်ဘာလကဖြစ်ခဲ့တဲ့ဖြစ်ရပ်တွေဒီ genocide လူမျိုးတုံးတက်ဖြတ်မှုမြောက်တယ်ဆိုပြီးတော့အတိအလင်းတရားဝင်ကြေညာသွားတယ်။အဲဒီလိုကြေညာတဲ့နေ့ကြေညာတဲ့အချိန်ကငဝင်မှုကိုယ်တိုင်လည်းပဲအဲဒီကြေညာတဲ့အခမ်းအနားမှာရှိတယ်။ငဝင်မှုအဲ့ဒီဟာကိုကြားလိုက်ရတဲ့အချိန်မှာကိုစိတ်ထဲမှာပထမဦးဆုံးဖြစ်လာတဲ့ခံစားချက်အတွေ့အမြင်အဲ့ဒါလေးပြောပြပါဦး
။ဟုတ်ကဲ့ပါကျေးဇူးပါရှင်။ကျွန်တော်ကဒီအမေရိကန်နိုင်ငံတိုင်းဝန်ကြီးရနေပြီးတော့ဒီမြန်မာပြည်မှာလူမျိုးတုံးတက်ဖြတ်မှုတွေဖြစ်ခဲ့ရတဲ့ဆိုတော့ဒီကျညာတဲ့ကျညာပွဲကျညာတဲ့အချိန်မှာဖိတ်ကြားခြင်းခံခဲ့ရပြီးအဲ့ပွဲမှာရှိနေခဲ့ရပေါ့နော်။အဲ့လိုမျိုးကျညာလိုက်တဲ့အချိန်မှာ तू ကကျညာရဒီလိုကြီးညာရင်းနဲ့မှဘာကြောင့်ကြီးညာရလဲဆိုတော့အကြောင်းချက်တွေကိုအသေးစိတ်ပြောရှင်းပြသွားပါရစေ။အဲ့ဒီကြီးညာချက်တွေအသေးစိတ်တွေကိုကျွန်တော်နားထောင်မိတဲ့အခါမှာပြန်ပြီးတော့ပေါ့နော်ကျွန်တော်တို့ပြည်သူတွေအပေါ်မှာကျူးလွန်ခဲ့တဲ့လောက်ရက်တွေအစစ်တပ်ကနေပြီးတော့ကျူးလွန်ခဲ့တဲ့ကျူးလွန်မှုတွေအသေးစိတ်ကိုပြန်ပြီးတော့ဒီ genocide လူမျိုးတုံးတက်ဖြတ်မှုအမှုရဲ့အောက်မှာပေါင်းဝင်နေတဲ့အချက်တွေအသေးစိတ်ရှင်းပြတာတွေကိုကျွန်မနားထောင်မိတဲ့အခါမှာမျက်ရည်ဝဲတဲ့အဖြစ်ဖြစ်ခဲ့ရတယ်ပေါ့နော်ကျွန်တော်တို့တွေရဲ့ဒီကျွန်တော်တို့ပြည်သူတွေရဲ့ဒီကျူးလွန်ခံခဲ့ရမှုတွေကိုခံစားခဲ့ရမှုတွေဝေဒနာတွေကိုကျွန်တော်နှစ်ပေါင်းမြောက်များစွာလှစ်လူရှုခံခဲ့ရပါတယ်အခုချိန်ထိလည်းလှစ်လူပြည်တွင်းထဲမှာဆိုလှစ်လူရှုတဲ့ဒီလူတွေရှိနေသေးတယ်ပေါ့နော်ဆိုတော့ခါကျတော့ပြန်ပြီးတော့ကြားမိရဲ့ကြားမိပြီးတော့မှဒီလိုအမေရိကန်လိုကမ္ဘာမှာအင်အားကြီးဆုံးနိုင်ငံတစ်ခုကနေပြီးတော့ဒီကိုကျွန်တော်တို့ဟိုလူတွေပြည်သူတွေပေါ်မှာလူမျိုးတုံးတက်ဖြတ်မှုခံခဲ့ရတယ်ဆိုတော့အချက်ကိုပြောသွားတဲ့အချိန်မှာကျွန်တော်အနေနဲ့အမတန်ဝန်းနေမိရတဲ့ချိန်တည်းမှာပဲကျမတို့ဟိုဝန်းလက်ဝန်းတာမိပါတယ်။ဘာကြောင့်လဲဆိုတော့အတိလို့အတိမတ်ပြမှုတစ်ခုရဖို့ဆိုတာကအမတန်မှခက်ခဲခဲ့ပါတယ်။ပြည်တွင်းထဲမှာအထူးသဖြင့်ပြည်တွင်းထဲမှာခက်ခဲခဲ့တယ်ပေါ့နော်။နိုင်ငံတကာမှာလည်းပြည်တွင်းမှာခက်ခဲတဲ့ကြောင့်မို့နိုင်ငံတကာမှာလည်းကျမတို့တွေကဒီလိုအတိမတ်ပြခံရဖို့ဆိုတာခက်ခဲခဲ့ပါတယ်ရှင်။ဟုတ
်ကဲ့ပါ။ဆိုတော့ဒီလိုကြီးညာဖို့အတွက်ကနော်တွန်းအားပေးခဲ့ကြတယ်။အမေရိကန်ကိုတိုက်တွန်းခဲ့ကြတယ်။ချိန်ပေါင်းများစွာ9နှစ်နေပါကြပါဘာကြောင့်အဲ့လောက်9နှစ်နေပါတော့မှအမေရိကန်ကအချိန်ယူခဲ့ရတယ်အဲ့လောက်ဘာကြောင့်ကြာခဲ့ရတယ်လို့နောက်ဝင်လို့ထင်တယ
်အဓိကတော့ဟိုနိုင်ငံရေးတွေအများကြီးပတ်သက်ပါဝင်နေပါတယ်အဓိကအမေရိကန်စဉ်းစားချက်တွေပေါ့နော်မြန်မာပြည်ရဲ့နိုင်ငံသားကြီးမူဝါဒအပေါ်မှာလည်းအများကြီးအခြေခံနေခဲ့တာကိုတွေ့ခဲ့ရတယ်ပေါ့နော်အမေရိကန်အစိုးရဟာဆိုလို့ရှိရင်ရိုဟင်ဂျာတွေပေါ်မှာကျူးလွန်ခဲ့တဲ့ကျူးလွန်မှုတွေကိုကျမတို့တည်တည်ချာချာမှတ်တမ်းပြုစုပြီးတော့ report တွေလုပ်ခဲ့ပါတယ်မှတ်တမ်းတွေလုပ်ခဲ့ရပေါ့နော်အဲ့ဒီမှတ်တမ်းရပဲအခုဆုံးဖြတ်ချက်ကိုလည်းပြန်လည်ပြီးတော့ချမှတ်တာဖြစ်တယ်သို့တော်လည်းဒီလွန်ခဲ့တဲ့10နှစ်တာကာလပေါ့နော်ကျမတို့အာဏာမသိမ်းခင်10နှစ်တာကာလဒီမိုကရေစီအပြူကောင်းအခုပြောင်းကာလလို့ပြောတဲ့တကာလမှာအဲ့ဒီကာလတလျှောက်လုံးမှာအမေရိကန်ရဲ့ရည်တည်ချက်ကဒီမိုကရေစီဖြစ်မြောက်ရေးအတွက်ကိုဟိုအားပေးမယ်ပေါ့နော်ဒီမိုကရေစီဖြစ်ပေါ်ရေးအတွက်ကိုအားပေးမယ်အဲ့ဒါကြောင့်မို့လို့မြန်မာပြည်အပေါ်မှာပဲဖြစ်ဖြစ်ဒီလိုမျိုးဆိုးရွားတဲ့ရာဇဝတ်မှုတွေကျူးလွန်နေတဲ့ကျူးလွန်သူတွေအပေါ်မှာပဲဖြစ်ဖြစ်သူတစ်ဖြစ်စစ်တဲ့အပေါ်မှာပဲဖြစ်ဖြစ်သူတို့ကပြင်းထန်တဲ့အရေးယူဆောင်ရွက်မှုတွေမလုပ်ဘူးခုနလိုမျိုးစစ်တပ်ကိုညှဉ်းညင်စေမဲ့အရာတွေမလုပ်ဘူးဆိုတော့အဲယက်တီချက်မျိုးရှိခဲ့တယ်။အဲ့ဒီယက်တီချက်ဟာဆိုလို့ရှိရင်လည်းဒါအကြောင်းမျိုးမျိုးပါဝင်ပါတယ်။ဥပမာဆိုလို့ရှိရင် NLD အစိုးရနေပြီးတော့တောင်းဆိုတာတို့ဘာလို့ပေါ့နော်။ဒေါ်အောင်ဆန်းစုကြည်ကတောင်းဆိုတာတို့ဘာလို့ကြောင့်မို့လို့ဒီလိုမျိုးကျွန်တော်တို့ဟိုယက်တီချက်မျိုးတွေရှိခဲ့ကြတယ်ပေါ့နော်။အဲနောက်တစ်ချက်ကကြတော့ကျွန်တော်တို့ဒီ American ဟာဒီ
အရန်ကိုအေးပါရနိုင်ငံတစ်ခုဖြစ်မနေဘူးပေါ့နော်ဥပမာဆိုလို့ရှိရင်အခုကျွန်တော်တို့ယူကရိန်းတို့ဘာလို့ကြည့်လို့ရတယ်တခြားဒေသတွေမှာကမ္ဘာတန်ခေါ်မှာဖြစ်တယ်တခြားဒေသတွေမှာဖြစ်တဲ့အရေးခင်နေတဲ့စာလို့ရှိရင်ကျမတို့ဟာအမေရိကန်နဲ့ဆိုလို့ရှိရင်
ဟုတ်ကဲ့ဟိုစားဆိုဆရာကတစ်ချက်ကဒီNLDအစိုးရရဲ့တကယ်ကိုပါတယ်ဆိုတော့အခုဒီလိုကြီးညာလိုက်တဲ့အချိန်မှာဟာဒီလိုတတ်မှတ်ချက်ဒီမျိုးတုံးတစ်ခါမဖြစ်တတ်မှတ်ချက်ဒီလက်ရှိညီမနိုင်ငံမှာဆက်နံတင်ထားတဲ့အချက်အသေးကိုကြည်လေရေးတဲ့အနောက်လက္ခဏာဆောင်တဲ့ဘက်ကိုပို့ပြီးတော့ဥတီသွားစေလိမ့်မယ်ဆိုရဲ့အမြင်မျိုးရှိရဲ့ အောက်စုအမေရိကန်နိုင်ငံရေးသမားတွေထဲမှာအမေရိကန်အစိုးရထဲမှာတင်ကျွန်တော်တို့ကွဲနေကြရပေါ့နော်နှစ်ပိုင်းကွဲနေကြတာကိုတွေ့ရတယ်အဲ့အချက်အချက်အချက်ကြောင့်လည်းပါပါတယ်ဟုတ်ကဲ့အခုလိုမျိုးကျွန်တော်တို့ဂျင်နိုဆိုက်ဒက်ဇစ်နေးရှင်းလုပ်လိုက်တဲ့ပုံမြန်မာနိုင်ငံမှာလူမျိုးတွေတက်ချက်မှုဖြစ်ခဲ့ရဲဆိုပြီးတော့တတ်မှတ်လိုက်တဲ့အပေါ်မှာအခုတချို့ပြောနေရဆိုတော့အဲဒါမျိုးပြီးပုံမှာ တယ်။စစ်ကောင်စီအပြစ်တွေဖြစ်တယ်။စစ်တပ်အကျိုးပြုနေသူတွေဖြစ်တယ်။ကျမတို့ပြည်သူတွေကိုအကျိုးပြုတဲ့လူ၊ NGO ကိုအကျိုးပြုတဲ့လူတွေကဒီလိုမျိုးမမြင်ပါဘူး။ဒီလိုလည်းမထင်ပါဘူး။ဘာကြောင့်လဲဆိုတော့ကျမတို့ဟာကျောင်းတိုင်းပြည်မှာဒီလိုဆိုးရွားတဲ့ရာဇဝတ်မှုတွေဖြစ်ပေါ်နေခဲ့တာဆယ်စုနှစ်မြောက်ရောက်ပေါင်းရောက်များစွာရှိနေပြီ။အဲ့ကျူးလွန်သူတွေဟာလည်းဘာလို့လဲဆိုတာလူတိုင်းသိရပြည်သူတွေအားလုံးသိတယ်။ဒီလိုတိတိယက်နဲ့ကျမတို့ဟာမတိချူကြိုးကြုံပြုတ်ပြီးတော့ဆက်လက်ပြီးတော့ဒီလူတွေကိုကျူးလွန်ခွင့်ဆက်ပေးထားခဲ့လို့ဒီနေ့ဒီအချိန်မှာကျမတို့တနိုင်ငံလုံးကိုဒီစစ်တပ်ကပဲအကြမ်းဖက်နေရယ်ကျမတို့ဟိုရက်ဆက်ရုံမှမှုပေါင်းစုံကိုကျူးလွန်နေတာဖြစ်တယ်နိုင်ငံတကာရာဇဝတ်မှုပေါင်းစုံကိုကျူးလွန်နေတာဖြစ်တယ်အဲ့လိုမျိုးဖြစ်နေတာကိုသိလာတဲ့ပြည်သူတွေကဒီအချိန်မှာဒီလိုလူမျိုးတို့တက်ဖြတ်မှုစစ်တပ်ကနေပြီးတော့ရိုဝင်ဂျာရေပေါ်မှာလူမျိုးတို့တက်ဖြတ်မှုလုပ်ခဲ့ရဲဆိုတာကို America အစိုးရပြောကြားခြင်းအဖြစ်ဒါကိုမကောက်ဘူးလို့မမြင်ပါဘူးဒီဟာကိုဒီလိုပြောကြားခြင်းအဖြစ်ဒီလိုမျိုးတတ်မှတ်ခြင်းအဖြစ်ဒီစစ်တပ်ကိုအေးအေးယူရဲနေရမှာပုံမှန်မြန်ဆန်သွားနိုင်တယ်ကျွန်တော်တို့စစ်တပ်ကိုနိုင်ငံရေးကနေဖယ်ကျင်တဲ့အခါမှာပို့ပြီးလွယ်ကူသွားနိုင်တယ်ပြည်တွင်းမှာရောနိုင်ငံတကာမှာရောကျွန်တော်တို့ရဲ့ဒီစစ်တပ်ကိုနိုင်ငံရေးကနေပြီးတော့ဖယ်ထုတ်ဖို့ကြိုးပမ်းရမှာပို့ပြီးတော့အကောင့်သွားနိုင်တယ်ဆိုတာပြည်သူတွေအကုန်လုံးသိပါတယ်ဒီလိုပြောနေတဲ့လူတွေဟာဆိုလို့ရှိရင်ဒါစစ်တပ်အကျိုးပေးရဲ့စစ်တပ်အကျိုးပြုနေတဲ့လူတွေပဲဖြစ်တယ်လို့ပဲကျွန်တော်ပြောချင်တယ်ရှင
့်ကျွန်တော်ဝင်လို့အတိခုနပြောတဲ့ဟလာစစ်တပ်ကိုမြန်မာနိုင်ငံကနေပြီးတော့မြန်မာနိုင်ငံရေးခန့်ကန်တာကနေပြီးတော့ဖယ်ရှားရေးဆိုတဲ့ကိစ္စကတကယ်လက်တွေ့ကြပါရဲ့လားမဝင်ဘူးတကယ်လက်တွေ့ဖြစ်လာနိုင်ကြီးရှိပါရဲ့လားမြန်မာနိုင်ငံရဲ့အခြေအနေမျိုးမှာ
ကျမတို့တော်လန်ရေးဟာတော်လန်ရေးဆိုတာကျမတို့လက်တွေ့ကြတဲ့အရာတွေကိုတော်လန်တာမဟုတ်ပါဘူးတော်လန်ရေးလုပ်တယ်ဆိုတဲ့ဟာကလက်တွေ့မကြတဲ့အရာကျမတို့လိုချင်တဲ့လိုအပ်တဲ့ကျမတို့ပြည်သူတွေအများပြည်သူလူ့အဖွဲ့အစည်းတွေလိုအပ်တဲ့အရာတွေကိုကျမတို့တိုက်ပွဲဝင်တာဟာတော်လန်ရေးလို့ကျမတို့ခေါ်တာဖြစ်ပါတယ်ကဘာမှာပဲကြီးကြီးကျမတို့တိုက်ပြီးမှာပဲကြည့်ကြည့်ပါတော့ဒီလိုတော်လန်ရေးတွေမရှိဘဲနဲ့ကျမတို့ဟိုဗြိတိရှကိုလိုနီကိုလည်းကျမတို့တိုက်ထုတ်နိုင်ခဲ့မှာမဟုတ်ပါဘူးဒါရီဟာလက်တွေ့ကြတယ်လို့တချို့ကထင်ကြပါလိမ့်မယ်တော့ပေမဲ့ကျမတို့လူဖွဲ့စည်းအတွက်လိုအပ်နေတယ်ကျမတို့ဒီထောင်ကျင်တဲ့နိုင်ငံဖြစ်လာဖို့ကျမတို့လိုအပ်တဲ့နိုင်ငံဖြစ်လာဖို့ဆိုတာကျမတို့တော်လန်ရေးကနေစတာဖြစ်ပါတယ်အခုကျမတို့ပြည်သူတွေကတော်လန်ရေးမှာရှိနေပါတယ်ဆိုတော့စစ်တပ်တော်လန်ရေးမှာရှိနေခြင်းဟာဒါစစ်တပ်ကိုနိုင်ငံရေးကနေဖယ်ထုတ်ဖို့ဆိုရဲအချက်အဓိကပါပါတယ်ဆိုတော့ဒါလက်တွေ့ကြမကြကျမတို့တော်လန်ရေးနဲ့ရအောင်ကျမတို့တိုင်းပြည်အတွက်လိုအပ်တဲ့နိုင်ငံရေးစနစ်လိုအပ်တဲ့လူဖွဲ့စည်းရအောင်တည်ထောင်သွားရမှာဖြစ်တယ်ဒါတစ်ချက်ဒုတိယတစ်ချက်ကကျမတို့ဒီလိုမျိုးအမ် နိုင်ငံတကာရာဇဝတ်မှုတွေကျွလွန်ထားတယ်။ကျမတို့နိုင်ငံပေါ်မှာအမဲသက်တွေအဖြစ်သမိုင်းမှာကြံခဲ့မဲ့ရာဇဝတ်မှုတွေကျွလွန်ခဲ့တဲ့စစ်တပ်ကိုစစ်တပ်နဲ့အပေါင်းပါတွေပေါ့နော်ကျွလွန်ခဲ့သူတွေကိုနောက်ပြီးတော့လက်ရှိလက်ဒီနိုင်ငံတကာရာဇဝတ်မှုတွေကျွလွန်နေတဲ့အုပ်စုတွေကိုကျမတို့ကအပြစ်ပေးအရေးကြီးမယူဘဲနဲ့ကျမတို့နိုင်ငံအသစ်ကိုတည်ထောင်ခြင်းနဲ့ဒီမိုကရေစီကိုပေါ်ဆောင်ခြင်းနဲ့ဆိုရင်ဒါဟာဖြစ်မလာနိုင်ပါဘူး။ဒါအိမ်မက်မဲ့လိုပဲဖြစ်မယ်။ဒါကြောင့်မို့လို့ကျမတို့ဆယ်နှစ်တာဒီမိုကရေစီဟာလည်းကျရှုံးခဲ့တာဖြစ်တယ်။ဆိုတော့ဒီလိုကျွလွန်နေသူတွေကိုအပြစ်ပေးအရေးယူမှုဟာကျမတို့တိုင်းပြည်ရဲ့အရေးကြီးရဲ့အခမ်းကဏ္ဍလုံဆောင်ချက်အနေနဲ့တော်လိုင်းရေးဥဆောင်သူတွေကနေပြီးတော့ဥဆောင်သွားရမှာဖြစ်ပြီးတော့ဒီလိုအပြစ်ပေးအရေးယူရင်းနှံ့မှဒီလိုမျိုးနိုင်ငံရေးထဲမှာမပါဝင်တဲ့အုပ်စုတွေစစ်တပ်လိုအုပ်စုတွေဟာသူတို့စစ်တမ်းများကိုပဲပြန်တက်มาတယ်အခမ်းနိုင်ငံရေးအခမ်းကဏ္ဍနေပြီးတော့ဖယ်ဆုပ်နေတက်มาတယ်ဖယ်ရှားဖို့လိုအပ်ပါတယ်လို့ပဲပြောချင်ပါတယ်ဟုတ
်ကဲ့အခုလက်ရှိကနိုင်ငံကတရားရုံး ICJ မှာဒီကိစ္စနဲ့ပတ်သက်ပြီးတော့ဂန်ဒီယာကတရားစွဲထားတဲ့အမှုကိုရင်ဆိုင်နေရလို့မရှိသေးတယ်ဒါကတော့လက်ရှိအနာယူထားတဲ့စစ်ကောင်စီကဆက်ပြီးတော့ရင်ဆိုင်နေရတာပေါ့အခုလို့တတ်မှတ်လိုက်တဲ့ဒီလို site လူမျိုးလုံးတက်ပြမှုဖြစ်တတ်မှတ်လိုက်တာက ICD မှာရင်ဆိုင်နေရတဲ့အမှုပေါ်မှာရောဘယ်လိုတက်ရောက်မှုရှိနိုင်တယ်တကယ်ရောတက်ရောက်မှုရှိနိုင်တယ်လို့ပြောလို့ရတယ်လားမဟုတ်ဘူး
American နိုင်ငံသားရေးဝန်ကြီးကို၌ကလည်းအဲ့လိုတတ်မှတ်မှုကိုကြေညာတဲ့အချိန်မှာပဲသူပြောခဲ့ပါတယ်သူတို့ဟာအဲဒီ ICJ မှုကိုလည်းအပေးထောက်ခံမှုမျိုးတွေပူပေါင်းဆောင်ရွက်မှုမျိုးတွေလုပ်နေရဆိုတဲ့ဟာမျိုးတွေပြောခဲ့ပါတယ်ဒီလိုပြောခဲ့ခြင်းအဖြစ်အရင်ကတိတ်ပြီးမထောက်ခံခဲ့ဘူးဆိုရင်အခုပို့ပြီးတော့ထောက်ခံအပေးရမယ်ဆိုတဲ့သဘောကိုတက်ရောက်သွားပါတယ်ဆိုတော့ ICJ မှုမှာတည်းမဟုတ်ပါဘူးကျမတို့ ICC အမှုတွေနောက်ပြီးတော့ဒီ double i double net double m net and မြန်မာနိုင်ငံဆိုင်ရာထူးဆောင်ရေးမရှင်အပါဝင်တခြားသောကျမတို့ရှေ့ဆက်ဖြစ်ပေါ်လာနိုင်တဲ့တရားရင်ရန်တရားတွေအပေါ်မှာလည်းသူတို့ပို့ပြီးတော့အပေးထောက်ခံသွားမယ်သူတို့အနေနဲ့ပံ့ပိုးသွားမယ်ပူပေါင်းဆောင်ရွက်သွားမယ်လို့ကျမတို့ယုံကြည်ပါတယ်ရှင
်အခုလိုအမေရိကန်ကတတ်မှတ်လိုက်ပြီးတဲ့နောက်ပိုင်းမှာနောက်ထပ်ဘာတွေထပ်ပြီးတော့လုပ်လာမယ်လို့ပြောလင်းလို့ရတယ်ဘာတွေထပ်ဖြစ်လာမယ်မဟုတ်ဘူး
ကျမတို့ချက်ချင်းနဲ့ငင်ရတော့အများကြီးဖြစ်ပေါ်ဖြစ်လာခြင်းမှဖြစ်လာပါမယ်ဒါပေမဲ့လည်းအများရေရှည်မှာတော့အများကြီးဖြစ်လာနိုင်တယ်အကျိုးတက်ရောက်မှုတွေအများကြီးရှိပါတယ်အဲချက်ချင်းနဲ့အများကြီးဖြစ်မလာဘူးလို့ပြောတော်냐လဲဒီလွန်ခဲ့တဲ့နှစ်ရက်ကပဲ American အစိုးရနဲ့ Canada ပါဝင်တခြားအစိုးရတွေကဒီစစ်တပ်နဲ့စစ်အုပ်စုနဲ့တက်ဆိုင်တဲ့စီးပွားရေးလုပ်ငန်းတွေကိုတိုးချဲ့ပြီးတော့ရေးယူပိတ်ဆို့မှုတွေလုပ်နေပါပြီအဲလုပ်ခဲ့ပြီပေါ့နော်အဲရှေ့ဆက်ပြီးတော့လည်းဒီလိုရေးယူပိတ်ဆို့မှုတွေဟာဆိုလို့ရှင်ပုံမှန်များပြလာနိုင်ပါတယ်နောက် American အစိုးရဟာဆိုလို့ရှင်ဒီတခြားသောသူတို့ရဲ့ allies ပေါ့နော်သူတို့ရဲ့ဟို partner နိုင်ငံတွေနဲ့သူတို့ရဲ့မဟာမိတ်နိုင်ငံတွေနဲ့ပေါ့နော်ကျွန်တော်တို့ပူးပေါင်းဆောင်ရွက်ပြီးတော့ပို့ပြီးတော့မှပြည်ပြည့်စုံနဲ့အားကောင်းတဲ့ဒီအရေးယူဆောင်ရွက်မှုတွေအထူးသဖြင့်စီးပွားရေးဆိုင်ရာပိတ်ဆို့မှုတွေဒီလက်နက်ရောင်းဝယ်မှုပိတ်ပင်မှုတွေအဲ့ဒါမျိုးတွေလုပ်လာနိုင်ပါတယ်နောက်ထပ်ကျွန်တော်တို့ဟိုဒီတရားရေးရန်တရားတွေတိဆောက်လာနိုင်တော့ပဲဖြစ်ဖြစ်ပေါ့နော်အဲ့ဒါမျိုးလုပ်ရက်တွေကိုလည်းကျွန်တော်တို့ကလုံလာနိုင်တယ်ဆိုတာထက်ကျွန်တော်တို့ကတိုက်တွန်းပြီးတော့လုံလာဖြစ်ပေါ်လာဖို့အတွက်တိုက်တွန်းသွားဖို့လိုအပ်တယ်ပေါ့နော်အခုချိန်မှာထူးခြားချက်ကတော့အခုချိန်မှာကျွန်တော်တို့ပြည်သူတွေကနေပြီးတော့မြန်မာပြည်သူတွေကတောင်းဆိုရတောင်းဆိုချက်တွေကို American အစိုးရအပေါင်းအင်းဒီကဘာလုံးကပို့ပြီးတော့မှပေါ့နော်အလေးတူနဲ့နားထောင်သွားလိမ့်မယ်လို့ကျွန်မဟိုညွှန်မဲ့တယ်ဘာကြောင့်လဲဆိုတော့ genocide ထူးခြား genocide designation ပေါ့နော်လူမျိုးတော်တစ်ဖက်မှုလို့တတ်မှတ်ချက်ဟာအမတန်မှအရေးပါတယ်နိုင်ငံရေးအေးလှုပ်ဆောင်ချက်တစ်ခုဖြစ်တယ်ဒါကြောင့်မို့လို့ကျမတို့ရဲ့အတန်ဟာပို့ပြီးတော့အခရာကြလာလိမ့်မယ်လို့ကျမယူဆရပါတော့ဆိုတော့ကျမတို့ပြည်သူတွေဟာပို့ပြီးတော့ကျမတို့လိုအပ်တဲ့အရာတွေကိုပို့ပြီးကြဲကြဲလောင်လောင်နဲ့တောင်းဆိုပေးဖို့လိုပါတယ်ပေါ့နော်အဲနောက်ဆုံးတစ်ချက်ကတော့ကျမတို့ဒီ American နဲ့မဟာမိတ်နိုင်ငံတွေအပါအဝင်တခြားသောနိုင်ငံတွေကလည်းအထူးသဖြင့် ASEAN အရှေ့မှာရှိတဲ့နိုင်ငံတွေပဲဖြစ်ဖြစ်ပေါ့နော်ဒီကမ္ဘာလုံးမှာရှိတဲ့တခြားသောနိုင်ငံတွေကလည်းဒီလိုမျိုးလူမျိုးတွေတက်ဖြတ်မှုကျူးလွန်ထားတဲ့စစ်တပ်နဲ့ပူးပေါင်းဆောင်ရွက်ပူပေါင်းဆောင်ရွက်မှုတွေလုပ်ဖို့အစိုးရအနေနဲ့တတ်မှတ်ဖို့စတဲ့အဲလုပ်ငန်းစဉ်တွေကိုသူတို့စဉ်းစားတဲ့အခါမှာတွန်းဆုတ်လာပါလိမ့်မယ်အဲ့လိုတွန်းဆုတ်လာခြင်းအပြင်ကျမတို့ဟို NUG အတွက်လည်းပိုကောင်းပါသလိုကျမတို့တော်လှန်ရေးအတွက်လည်းပိုကောင်းပါတယ်လို့ကျမမြင်မိပါတယ်ရှင်ဟုတ
်ဟုတ်ကဲ့ပါဟုတ်ကဲ့အခုလိုအချိန်ကြီးပြည့်စုံပြီလားကျေးဇူးထူးတင်ပါတယ်ခင်ဗ
ျဟုတ်ကဲ့ပါရှင်ကျေးဇူးပါ
ကိုကျော်သိန်းအပတ်စဉ်တင်ဆက်နေကြအင်္ဂါညဆွေးနွေးခန်းအစီအစဉ်နားဆင်ကြကြတာပါအခုတခါမတ်စုမြတ်မွန်တင်ဆက်နေကြကဘာတလွားခီးသွားအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ညူယောက်မြို့ကကုလသမဂ္ဂဌာနချုပ်ဟာကဘာနိုင်ငံပေါင်းစုံကအမှုပညာလက်ရာတွေစုစည်းထားတဲ့နေရာကြီးတစ်ခုဖြစ်ပါတယ်စစ်ပွဲနဲ့ငြိမ်းချမ်းရေးကိုပုံဖော်ထားတဲ့ပကြီကားကြီးတွေပါဝင်တန်ဖိုးမဖြတ်နိုင်တဲ့အမှုပညာလက်ရာအမြောက်အများရှိတဲ့ကုလသမဂ္ဂရုံးချုပ်ရှိရာကို မတ်စုမြတ်မွန်နဲ့အတူကဘာတလွာခီးသွားအစီအစဉ်ကနေသွားကြည့်ကြအောင်ပါခင်ဗျာ
American ပြည်ထောင်စုနယူးယောက်မြို့ရဲ့ East မြေကမ်းဘေးမန်ထာတန်ကျွန်းရဲ့အရှိဘက်ချက်မှာကုလသမဂ္ဂဌာနချုပ်ကြီးရှိပါတယ်ကမ္ဘာပြည်ထနာတွေကိုတန်ကင်းတမန်ကင်းနဲ့စုပေါင်းဖြည့်ရှင်းဖို့ကုလသမဂ္ဂအဖွဲ့ကြီးကို1945ခုနှစ်မှာစတင်တည်ထောင်ခဲ့ပြီးတဲ့နောက်နယူးယောက်မြို့ကဌာနချုပ်ယုံကြည်ကို1949ခုနှစ်အောက်တိုဘာလမှာစတင်တည်ဆောက်ခဲ့တာပါ78ဧကကျယ်ဝင်တဲ့ကုလသမဂ္ဂဌာနချုပ်ကြီးမှာလုံခြုံရေးကောင်စီအပါအဝင်ကောင်စီအစည်းအဝေးတွေကျင်းပတဲ့အစအုပ်ဦးအထွေထွေညီလာခံကျင်းပတဲ့အစအုပ်ဦးအထွေထွေအတွင်းမှုရုံးချုပ်ရှိတဲ့ Secretariat အဆောက်အဦနဲ့ကုလသမဂ္ဂစာချီတိုင်းဆိုပြီးတော့အဓိကအဆောက်အဦကြီး၄ခုခွဲထားပါတယ်။အဲ့ဒီထဲမှာအမြင့်ဆုံးကတော့ Secretariat အဆောက်အဦဖြစ်ပြီးတော့မြေပေါ်36ထပ်နဲ့မြေအောက်3ထပ်ရှိပါတယ်။အဲ့ဒီအဆောက်အဦတွေထဲမှာတံပိုးမဖြတ်နိုင်တဲ့ကမ္ဘာနိုင်ငံဆောင်ကအမှုပညာဖြစ်စည်းတွေကိုလည်းတွေ့ရနိုင်ပါတယ်။အဖွဲ့ဝင်နိုင်ငံပေါင်း193နိုင်ငံတွေကမြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း150ထဲမှနေကလှူထားတဲ့အမှုပညာပစ္စည်းပေါင်း400လောက်ရှိပါတယ်။အဲဒီထဲမှာ Mark Shagel, Phenology, Henry Moore စတဲ့ကမ္ဘာကျော်အမှုပညာရှင်တွေရဲ့ဖန်တီးမှုတွေလည်းပါဝင်ပါတယ်။ဂျန်နာတွေကလည်းလူသိမများပေမဲ့တန်ဖိုးမဖြတ်နိုင်အောင်လို့တန်ဖိုးရှိတဲ့အမှုပညာလက်ရာတွေဖြစ်ကြပါတယ်
။ We have an art collection that would be the envy of many museums in the world
ဘာဝပြားရိုက်တော်တော်များများမနာလိုစရာဖြစ်လောက်တဲ့လူပညာလက်ရာတွေကုလသမဂ္ဂရုံးချုပ်မှာရှိပါတယ်ဒီအဆောက်အဦကြီးကပြားရိုက်မဟုတ်ပါဘူးနိုင်ငံတကာအဖွဲ့အစည်းကြီးရဲ့ဌာနချုပ်ကြီးတစ်ခုဖြစ်ပါတယ်ဒါပေမဲ့ဒီမှာလူပညာပစ္စည်းပေါင်း400လောက်ရှိပါတယ်လှူထားကြတာတွေလည်းရှိပါတယ်လက်ရာမြောက်ဒီဇိုင်နာတွေရှိတယ်နိုင်ငံတွေကတစ်ခါတလေပရိဘောဂတွေလှူဒါန်းတာမျိုးလည်းရှိပါတယ်
သူကတော့ကုလသမဂ္ဂဌာနချုပ်အဆောက်အဦကြီးတွေကအမှုပညာပစ္စည်းတွေကိုတာဝန်ယူကြီးကြပ်ရသူဖြစ်ပါတယ်။ပချီပပုစတဲ့ပုံစံမျိုးစုံအမှုပညာပစ္စည်းတွေကနေတမိုင်းဝင်အခိုက်အတန့်တွေကိုမြင်နိုင်သလိုခေတ်အလိုက်ပြောင်းလဲသွားတဲ့အမှုပညာဖန်တီးတဲ့ပုံစံတွေကိုလည်းတွေ့ရပါတယ်။အဲ့ဒီအမှုပညာပစ္စည်းတွေထဲမှာအထူးခြားဆုံးလို့ပြောနိုင်တာကတော့အထွေထွေညီလာခံကျင်းပတဲ့ခမကြီးအဝင်ကနယံဆေးရည်ပချီကားကြီးနှစ်ခုဖြစ်ပါတယ်။ဘရာဇီးလ်ပချီစရာကန်ချီတိုပေါ်ချနာရီရေးဆွဲထားတဲ့War and Peace ပကြီကားကြီးဖြစ်ပါတယ်စစ်ပွဲနဲ့ငြိမ်းချမ်းရေးကိုပုံဖော်ထားတဲ့အရာမပကြီကားကြီးနှစ်ခုကိုအထွေထွေညီလာခံကျင်းပတဲ့ခမအဝယ်မှာရေးဆွဲထားတဲ့အတွက်ညီလာခံတက်ရောက်ကြတဲ့ကိုယ်စားလှယ်တွေအနေနဲ့ညီလာခံအဝယ်မှာစစ်ပွဲကိုပုံဖော်ထားတဲ့ပကြီကားကြီးကိုမြင်တွေ့ရမှာဖြစ်ပြီးတော့ညီလာခံခမကြီးတဲကနေပြန်ထွက်တဲ့အခါမှာတော့ကဘာကြီးငြိမ်းချမ်းပြီးဟန်ချက်ညီညီဖြစ်နေတာကိုပုံဖော်ထားတဲ့ပကြီကိုမြင်တွေ့နိုင်မှာဖြစ်တယ်လို့ကုလသမဂ္ဂအရာရှိဝါနာရှမစ်က AFP သတင်းဌာနကိုပြောကြားခဲ့ပါတယ်။အထွေထွေညီလာခံအစည်းအဝေးခမကြီးကနေရည်ကြီးနှစ်ဖက်ပေါ်မှာတော့ပြင်သစ်အမှုပညာရှင်ကြီးဖယ်နိုလေရှိရေးဆွဲထားတဲ့ရေးဆေးပကြီကားကြီးနှစ်ခုကိုတွေ့ရမှာပါ။ American သမ္မတဟောင်း Harry Truman ကအဲ့ဒီပကြီကားကြီးတစ်ခုကဝက်ပောင်ချောင်းနဲ့ချက်ဥရင်းနဲ့တူပြီးတော့နောက်တစ်ခုကအုတ်ထုတ်ထဲကနေရုံးကောင်ကိုဆွဲထုတ်နေတာနဲ့တူတယ်လို့မှတ်ချက်ပေးခဲ့ဘူးတယ်လို့ဆိုပါတယ်
။ What these paintings are at first they were a mystery.
ဒီနိုင်ငံပကြီတွေနဲ့ပတ်သက်လို့ပထမကဘာမှတိကျမသိရပဲပဟေရီဖြစ်ခဲ့ကြပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီပကြီတွေကိုအမီမဖော်လို့သူတယောက်ကလှူခဲ့လို့ပါ။အခုတော့အလှရှင်ဘယ်သူလဲဆိုတာသိရပါပြီ။ Nelson Rockefeller ကလှူဒါန်းခဲ့တာဖြစ်ပါတယ်။ပကြီတွေကိုတော့ပြင်သစ်ပကြီဆရာ Phenology ကြီးရေးဆွဲခဲ့တာဖြစ်ပါတယ်
။1962ခုနှစ်တုန်းကအာဖရိကတိုက်အလယ်ပိုင်းမှာရှိတဲ့ဇာရဲကိုအပြစ်ခတ်ရက်ဆဲရေးညှိနှိုင်းမှုအသွာလေရင်ပြတ်ကျတည်ဆုံသွားခဲ့တဲ့ကုလသမဂ္ဂတွင်းမှုချုပ်ဟောင်းဒေါက်ဟာမာဟော့တ်နဲ့ကုလသမဂ္ဂဝန်ထမ်း15ယောက်တည်ဆုံသွားခဲ့တဲ့အထိမ်းအမှတ်အဖြစ်နဲ့ပြင်သစ်ပကြီးဆရာကြီးမတ်ရှဂဲလ်ကိုဖန်ပတင်းတွေမှာဆေးရောင်စုံဆွဲဖို့အတွက်ကုလသမဂ္ဂတာဝန်ရှိသူတွေအပ်ခဲ့ပါတယ်။1964ခုနှစ်မှာဝင်းဒိုးဆိုနာမည်ပေးထားတဲ့အဲ့ဒီအမှုပညာဖန်တီးမှုကိုရှဂဲလ်ကိုယ်တိုင်ကုလသမဂ္ဂဌာနချုပ်ကိုလာဖို့ပေးခဲ့တာဖြစ်ပါတယ်။အခုတော့တချို့မှန်ကွက်တွေပျောက်ပြက်ကုန်ပါပြီ
။ UN Staff Commission Mark Shagai to create this
ဖန်ပတင်းနိုင်ငံတွေမှာပကြီးစေးချဲ့ပေးဖို့မတ်ရှဂဲလ်ကိုကုလဝန်ထမ်းတူကကော်မရှင်ပေးခဲ့တာဖြစ်ပါတယ်။မြင်ရတဲ့အတိုင်းတချို့မှန်ပုံကွက်တွေပျောက်ကုန်ပါပြီ။ဒီနုပညာပစ္စည်းတက်တန်းကကျွန်တော်အသက်လောက်ကိုရှိနေပါပြီ။ကုလသမဂ္ဂကနုပညာပစ္စည်းလက်ဆောင်လေးကိုလက်ခံခဲ့ပေမဲ့အဲ့ဒီနုပညာပစ္စည်းတွေထိန်းသိမ်းရေးကိုတော့တာဝန်မယူပါဘူး။အဲ့ဒါကလှူတဲ့သူရဲ့တာဝန်ဖြစ်ပါတယ်။ကျွန်တော်တို့စီမှာအဲ့လိုထိန်းသိမ်းဖို့ဘတ်ဂျက်လည်းမရှိပါဘူး
။နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်က400လောက်ရှိတဲ့အမှုပညာပစ္စည်းအများစုကအဖွဲ့ဝင်နိုင်ငံတွေကလှူဒါန်းထားကြတာပါ အငင်းပွားဆရာဖြစ်တဲ့တချို့လူပညာလက်ရာတွေကိုတော့အလူရှင်တွေကိုပြန်ပေးခဲ့တာလည်းရှိပါတယ်။ဒီတော့ကုလသမဂ္ဂဌာနချုပ်မှာပြသဖို့ဘလို့အမှုပညာမျိုးကိုရွေးချယ်တာပါလဲ
။ And it has to be art that does not upset
တခြားအဖွဲ့ဝင်နိုင်ငံတွေကိုစိတ်ကတိကောင်းမဖြစ်စေတဲ့အမှုပညာမျိုးဖြစ်ဖို့လိုပါတယ်။အားလုံးခံစားနိုင်အပြူသဘောနားလည်နိုင်တဲ့အမှုပညာတွေဖြစ်ရပါမယ်။
နယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှရှိတဲ့ပုံစံမျိုးစုံအမှုပညာပစ္စည်းတွေတိုင်းမှနောက်ခံသမိုင်းအတိပယ်တွေရှိကြပါတယ်။အရှေ့အနောက်ဂျာမနီမပေါင်းစည်းခင်တုန်းကအရှေ့ဂျာမနီကဗဟုသုရာ Fritz Kramer ကကွန်ပျူတာအစိုးရကိုချီးမွမ်းထုတ်လုပ်ထားတဲ့ The Rising Man ဆိုတဲ့ရုပ်ထုကိုအရှေ့ဂျာမနီအစိုးရကကုလသမဂ္ဂကိုလှူဒန်းခဲ့ပါတယ်။ဒါပေမဲ့ဒီရုပ်ထုကိုအရှေ့ဂျာမနီကပညာတတ်အတိုင်းဝိုင်းကအတော်လေးဝေဖန်ပြောခဲ့ကြပါတယ်။တခါနျူကလ িয়ার မစ်ဆိုင်းဒုံးကျည်အခွင့်တွေသုံးပြီးတော့အစိုးကိုအကောင်းကအောင်းနိုင်တယ်ဆိုတာတရုတ်ဖော်ဖန်တီးထားတဲ့ဒီရုပ်ထုကြီးကိုတော့အခုပြိုကွဲသွားပြီဖြစ်တဲ့ဆိုဗီယက်ပြည်ထောင်စုကလှူဒန်းထားတာဖြစ်ပါတယ်။ကျေးရုပ်ထုကြီးတွေထုတ်လုပ်တဲ့နေရာမှာနာမည်ကျော်တဲ့အင်္ဂလိပ်ဗဟုသုရာကြီးဟန်နရီမောရဲ့ဗဟုရုပ်ထုကြီးကလည်းနယူးယောက်မြို့ရဲ့အထင်ကရအဆောက်အဦကြီးရှိမှကမ္ဘာရေးရာတွေကိုတွေးတောအကြံထုတ်နေသလားထင်ရပါတယ်ရှင်။ကျွန်မဆွေမြမောပါ။
မဆုမြတ်မွန်ပြောပြတဲ့ကဘာတလွားကြည့်သွားအစီအစဉ်ဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းချင်းချုပ်ကိုကိုဇော်မိုးကျော်ကပြောပြပါလိမ့်မယ
်။ရုရှားနဲ့ယူကရိန်းကြားငြိမ်းချမ်းရေးဆွေးနွေးပွဲတွေလုပ်နေစဉ်ယုံကြည်မှုရရှိအောင်ယူကရိန်းမြို့တော် KF နဲ့မြောက်ပိုင်းမြို့ကြီးဖြစ်တဲ့ Chernihiv မြို့တွေကိုရုရှားတပ်တွေကတိုက်ခိုက်မှုရှော့ချသွားမယ်လို့ပြောတဲ့အပေါ်အမေရိကန်နဲ့မဟာမိတ်နိုင်ငံတွေကစောင့်ကြည့်သွားမယ်လို့အင်ကာနေမှာအမေရိကန်သမ္မတဒိုဘိုင်ဒင်ကပြောဆိုလိုက်ပါတယ်။တူရကီနိုင်ငံမှာပြုလုပ်နေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲမှာအင်ကာနေအစိုးရပိုင်းကရုရှားဘက်ကအခုလိုယူကရိန်းမျိုးကြီးနှစ်ခုကိုတိုက်ခိုက်နေတာတွေရှော့ချသွားမယ်လို့ပြောဆိုခဲ့တဲ့အပေါ်သမ္မတဘိုင်ဒင်ကတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။သူလျော်လုံနေတယ်လို့ဆွဆွဲချက်နဲ့ရုရှားတန်တမန်18ယောက်ကိုနှင်ထုတ်လိုက်ကြောင်းနယ်သာလန်နိုင်ငံကအင်ကာနေမှာကြေညာလိုက်ပြီးနောက်တခြားဥရောပနိုင်ငံတွေကလည်းအလားတူကြေညာခဲ့ပါတယ်။ရုရှားတန်တမန်18ဦးဟာထောက်လန်းရေးလုပ်ငန်းတွေကိုလျှို့ဝှက်လုပ်ကိုင်နေသူတွေဖြစ်တာကြောင့်တိုင်းပြည်ကနေနှင်ထုတ်ခဲ့တာလို့နယ်သာလန်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။ Israel မြို့တော် Tel Aviv ရဲ့စင်ဂျေဘုံမြို့ဖြစ်တဲ့ Bnei Brak မြို့မှာအင်္ဂါနေ့ကတနတ်သမား2ဦးကပစ်ခတ်ခဲ့တဲ့အတွက်အနည်းဆုံးလူ5ဦးသေဆုံးခဲ့ပါတယ်။ဒီပစ်ခတ်တိုက်ခိုက်မှုဟာဒီရက်ပိုင်းအတွင်းတတိယအကြိမ်ဖြစ်ပါတယ်။ကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့ဝင်တွေလိုက်ပါလာတဲ့ရဟယင်တစီအင်ကာနေကကွန်ဂိုနိုင်ငံအရှေ့ဘက်မှာပြတ်ကျခဲ့တဲ့အတွက်လိုက်ပါလာသူအားလုံးသေဆုံးသွားခဲ့တယ်လို့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူစတီဖင်ဒူဂျရာကပြောဆိုခဲ့ပါတယ်။မြန်မာစစ်အာဏာသိမ်းမှုကြောင့်ဖြစ်ရတဲ့ပြဿနာတွေအပေါ်စင်ကာပူနဲ့အမေရိကန်တို့အထူးစိုးရိမ်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအင်ကာနေသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။စစ်အာဏာသိမ်းမှုနောက်ပိုင်းစင်ရဲ့ဒုက္ခနဲ့အကြမ်းဖက်မှုတွေဆက်ဖြစ်ပေါ်နေတဲ့အပေါ်နှစ်ဦးစလုံးကစိုးရိမ်မိတယ်လို့ပြောဆိုခဲ့ပါတယ
်။တရင်ချင်းချုပ်ကိုကိုဇော်မိုးကျော်ကပြောပြတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်မှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်လွင့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Rock McLean တို့ဖြစ်ကြပါတယ်။ဒီမနေ့ VOA အစီအစဉ်တွေကိုလိုင်းတို39တို့ကတင်ဆက်ခဲ့တာပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးရန်ရယ်ကင်းဝေးကြပါစေ။VOA ကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ VOA ကိုအကြံဉာဏ်များပေးခြင်းနဲ့တေးသချင်းများတောင်းဆိုလိုခြင်း voa.burmesenews.com ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်။ဒီနေ့အစီအစဉ်ကိုကျွန်တော်ခင်မောင်စိုးမင်းကတင်ဆက်ခဲ့တာပါခင်ဗျာ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်အပေါင်းမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်กินเวจาပါစီခင်ဗျာဒီမနေ့ VOA အစီအစဉ်တွေကိုလိုင်းတို့3249ရိုကနေတင်ဆက်ကြတာပါအစီအစဉ်ထုတ်လို့ရမှုကတော့မိုင်းအင်ဂျင်နိုင်ဖြစ်ပြီးအတန်လွတ်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Rob McLean တို့ဖြစ်ကြပါတယ်ခင်ဗျာနားဆင်တဲ့အတွက်အားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.